Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ18ရက်တောက်ကြညညပဲအစီအစဉ်တွေစတင်ပါပြီ။လိုင်းလက်မီတာ190၊လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကရန်နိုင်ပါဒီကနေ့သတင်းတွေကိုတော့မန်နန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဒီကနေ့ညပိုင်းမှာတော့မြန်မာရွေးကောက်ပွဲအတွင်းဘာသာရေးကိုခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းနိုင်ငံသားတန်ယုံတွေရဲ့ပူးတွဲကြေညာချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်ဆီးရီးယားကအကူအညီတောင်းရင်တပ်တွေကိုတိုက်ခိုက်ဖို့အတွက်ဆေးလွတ်သွားမှာဖြစ်တယ်လို့ရုရှားကပြောလိုက်ပါတယ်ဖီဖာတွင်းမှူးယရုံဗာကယ်ကိုရာထူးကနေဆိုင်းငံ့ထားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုညမှာကြေညာသွားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီဆက်ပြီးတော့နားဆင်ရမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်တော့ရွေးကောက်ပွဲနေ့မရောက်ခင်တစ်ပတ်လို့မှာမဲဆန္ဒရှင်တက်တေခံလက်မှတ်တွေကိုကြိုတင်ထုတ်ပေးမှာဖြစ်လို့ဒီမဲပေးရမှာမပေးရမှာကိုမပူဖို့အခုလိုမျိုးကြားရမှာပါ
အခုကျွန်တော်တို့ကမဲဆန္ဒရှင်တက်တေခံလက်မှတ်လည်းပဲထုတ်ပေးရုံမှာအကုန်လုံးပေးမှာဗျကျွန်တော်တို့ရှိမှရှိနေပြီလားမဲစင်းရှိတယ်အဲမဲစင်းနဲ့အချက်လက်တွေအကုန်လုံးမဲဆန္ဒ
ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးရဲ့ပြောပြချက်ကိုနိုင်ငံတကာသတင်းတွေပြပြခြင်းနားဆင်ရဖို့ရှိပါလေရှင်ရွှေဝါရံတန်ခါရေခင်ရှစ်နှစ်ပြည့်နှစ်ပတ်လည်းအထိန်အမှတ်သတင်းလွှာလက်ရှိစီးရေးတင်းမာနေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးရေးအစိုးရဘက်ကဆောင်ရွက်မှုမရှိတဲ့အခြေအနေစတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူအစီအစဉ်နောက်ပိုင်းမှာတော့တိတ်ပန်ဆိုင်ရာနိုင်ငံတကာသတင်းပါတပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါမယ်ရှင
်ခရိုရှားနိုင်ငံအနေနဲ့သူ့နိုင်ငံနယ်စပ်ကိုမပိတ်နိုင်သလိုပိတ်သွားမှလည်းမဟုတ်ကြောင်းဒါပေမဲ့ရွှေပြောင်းချေချနေထိုင်ဖို့ကြိုးစားနေတဲ့ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံဘက်ကလမ်းကြောင်းပြန်ဦးတည်ပေးမှာဖြစ်တယ်လို့ခရိုအေးရှားဒရာဇိုရမ်မီလော့ဆေဗစ်ကပြောကြားလိုက်ပါတယ်ဥရောပကိုရွှေပြောင်းဝင်ရောက်လာတဲ့ဒုက္ခသည်တွေ11,000ကျော်ခရိုအေးရှားနိုင်ငံတဲကိုအခုသတင်းပတ်တွင်ဖျက်ချော်ဝင်ရောက်လာပြီးတဲ့နောက်ခရိုအေးရှားအနေနဲ့အဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုဖတ်ပုံတင်တာတွေလည်းလုံးဝမဟုတ်ဘူးလို့ခရိုအေးရှားဝန်ကြီးချုပ်ဇိုရမ်လာနိုဗစ်ကပြောလိုက်ပါတယ်ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံကလက်မခံဘဲပြန်မောင်းထုတ်လိုက်ပြီးတဲ့နောက်ဒုက္ခသည်တွေအလုံးအင်းနဲ့နိုင်ငံတဲဝင်လာပြီးဆာဘီယာနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်၈ခုထဲက၇ခုကိုဂျာဇာပရီနေနောင်ပိုင်းကခရိုအေးရှားဘက်ကပိတ်လိုက်ပါတယ်ခရိုအေးရှားနိုင်ငံဟာနိုင်ငံခရိုအေးရှားနိုင်ငံဟာနိုင်ငံငယ်လေးဖြစ်ပြီးတော့ရွှေပြောင်းချေချဖို့ကြိုးစားတဲ့ဒုက္ခသည်တွေဖျက်သွားဖို့အတွက်တော့ကြိုးဆိုကြောင်းဒါပေမဲ့ခရိုအေးရှားနိုင်ငံအနေနဲ့ဒီဒုက္ခသည်တွေအလုံးကိုလက်ခံထားဖို့မတတ်နိုင်ဘူးလို့ခရိုအေးရှားရုပ်မြင်သံကြားနဲ့တောက်ချာနေကပြုလုပ်တဲ့အင်တာဗျူးမှာဝန်ကြီးချုပ်မလာနိုဗစ်ကပြောကြားသွားတာပါဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာရေနဲ့ဆေးဝါးအကူအညီတွေရရှိမှာဖြစ်ပေမဲ့ဆက်ပြီးခရီးနေနေဖို့တော့လိုတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ
ဆီးရီးယားအစိုးရကလည်းအကူအညီတောင်းခံလာခဲ့မယ်ဆိုရင်ရုရှားအနေနဲ့သူ့ရဲ့တပ်တွေကိုတိုက်ခိုက်ရေးအတွက်ဆေးလွတ်ဖို့စဉ်းစားလာနိုင်တယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ်။ဘလို့အကူအညီမျိုးကုန်ဆိုအကူအညီပေးဖို့တောင်းခံလာခဲ့မယ်ဆိုရင်ဆွေးနွေးတိုင်ပင်ပြီးချင့်ချိန်ဆုံးဖြတ်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမှာရုရှားစစ်တပ်တွေတရှိမှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကစိုးရိမ်မှုတွေဆက်ဖြစ်နေတဲ့အချိန်မှာပဲအခုလိုရုရှားဘက်ကပြောလိုက်တာပါ။ရုရှားကဆီးရီးယားနိုင်ငံကိုတင်ကာတွေ၊စစ်ရေးအကြံပေးတွေ၊နှိပညာကျွမ်းကျင်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဆီလုခဲ့ပြီးဆီးရီးယားသမ္မတဘရှားအယ်အာဆတ်ရဲ့အမခန်နယ်မြေဖြစ်တဲ့လတ်တာခီယာမြို့နားမှာလက်တချေဆိုင်စခန်းတည်ဆောက်သွားမဲ့ပုံတွေ့ရပါတယ်။ဆီးရီးယားနိုင်ငံထဲမှာရုရှားနဲ့ပတ်သက်မှုတွေတိုးလာနေတာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ဂယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကိုအခုသတင်းမှအစောပိုင်းကသတိပေးခဲ့ပါတယ်။ရုရှားနိုင်ငံကအာဆတ်အစိုးရကိုဆက်လက်ပံ့ပိုးနေတဲ့အတွက်ပဋိပက္ခတွေဆက်တိုးမြင့်လာနေပြီးအစွန်းရောက်ဝါဒကိုတိုက်ဖျက်ဖို့အတွက်အမေရိကန်နဲ့ရုရှားတို့ကြားပုံရိပ်မှချက်ကိုထိခိုက်လာစေတယ်လို့ဝန်ကြီးဂယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးကိုပြောခဲ့တယ်လို့ဆိုပါရရှင်
။ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းကလီဒါစခန်းတစ်ခုကိုတာလီဘန်စစ်သွေးကြောအဖွဲ့တစ်ခုကဒီကနေ့တောက်ချနေအစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ18ယောက်ထပ်မင်းသေးဆုံးပြီးတော့အတော်များများဒဏ်ရာတွေရခဲ့ကြပါတယ်။တိုက်ခိုက်သူတွေကိုစစ်တပ်ကချက်ချင်းပြန်လဲတုံ့ပြန်တိုက်ခိုက်ခဲ့တာမှာစစ်သွေးကြော13ယောက်သေဆုံးခဲ့တဲ့အကြောင်းနဲ့လောလောဆယ်ပက်ရှဝဒေတာအနီးကဗဒါဘာလီဒါစခန်းမှာရှာဖွေနေတဲ့ရှင်းလင်းရေးစစ်ဆင်မှုတွေလှုပ်ဆောင်နေတယ်လို့စစ်ဖက်ပြောခွင့်ရပုဂ္ဂိုလ်အစင်ဘာရှဝါကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းစစ်တပ်အရာရှိတဦးသေဆုံးခဲ့ရပြီးနောက်ထပ်စစ်သား10ယောက်ဒဏ်ရာရခဲ့တယ်လို့လည်းသူကပြောပါတယ်တိုက်ခိုက်သူတွေဟာပြည်သူစစ်ဝတ်စုံတွေကိုဝတ်ထားပြီးဝန်ထမ်းတွေနေတဲ့လီဒါစခန်းတဲကိုအုပ်စုနှစ်စုခွဲပြီးဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းဘာရှဝါကပြောပါတယ် တဖွဲ့ကဝန်ထမ်းတွေမနက်စောစောဝတ်ပြုနေတဲ့ဗလီတဲကိုဝန်ရောက်တိုက်ခိုက်ခဲ့တာမှာဝတ်ပြုနေသူ6ဦးသေဆုံးခဲ့ရတယ်လို့လည်းသူကပြောပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်ခူရာဆာနီကတော့ဝန်ထမ်းတွေဒါဇင်နဲ့ချီရှိနေတဲ့လီဒါစခန်းတွေကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာမှာအဲ့ဒီမှာရှိနေတဲ့လူအများစုသေဆုံးခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
American ဘဟုပန်ဟာနှစ်အတော်ကြာမပြောင်းလဲပဲထားခဲ့တဲ့ဘန်တုံုံ၃ညနီးပါးလောက်ကိုအလားတူထပ်မံထိန်းထားလိုက်ပါရယ်အတုံုံပြောင်းလဲသင့်မတဲ့နှစ်ရက်ကြာအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဘဟုပန်ဥက္ကဋ္ဌ Janet Yellen ကပြည်ပကစီးပွားရေးအခြေအနေတွေကိုကြည့်ပြီးဘန်တုံုံမပြောင်းဖို့စဉ်းစားခဲ့တာလို့ကြာရာပရင်းကသတင်းထောက်တွေကိုပြောခဲ့ပါရယ်ပြည်ပနိုင်ငံတွေမှာအခြေအနေကပိုးပြီးတော့မတည်ချတဲ့အနေအထားမှာတွေ့နေရပြီးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကြောင့်စိုးရိမ်မှုတွေမြင့်မားလာရကနေတခြားဖွံ့ဖြိုးစာပြုတ်လာတဲ့နိုင်ငံတွေရဲ့စီးပွားရေးငွေကြေးစိတ်ကွက်တွေမှာလည်းတိတိတသားရင်လာတဲ့အခြေအနေတွေတွေ့လာနေရတယ်လို့ဘ ഹു ဘန်ဥက္ကဋ္ဌယဲလန်ကပြောပါရယ်အစိုးရအရာရှိအတော်များများကတော့ဘ ഹു ဘန်အနေနဲ့ဒီနှစ်နောက်ပိုင်းလောက်ကျရင်အတုံးနှုံးကိုအနည်းငယ်မြင့်ပေးလိမ့်မယ်လို့ယုံကြည်နေကြဆဲဖြစ်ပါရယ်ဒီတော့တွင်အမေရိကန်ဘ ഹു ဘန်ကအတုံးနှုံးမမြင့်ပဲဆက်လက်ထားရှိတာကြောင့်အာရှအစုရှယ်ယာဈေးတွေအများစုဒီကနေ့တောက်ကြနေမှာဈေးပြန်တက်ခဲ့ပါရယ်ဂျပန်နီကေးအီအစုရှယ်ယာညွန်ကိန်းဟာဒီကနေ့မနေ့ပိုင်း1.3%ခန့်တက်ခဲ့ပြီးတောင်ကိုရီးယားကကိုစပီအစုရှယ်ယာညွန်ကိန်းကတော့1%ခန့်တက်ခဲ့ပါရယ်ဟောင်ကောင်မှာ3.4%ခိုင်နှုန်းနဲ့တရုတ်ကွန်မိုဆိုက်အညွန်ငိမ့်ကတော့3.1%ခိုင်နှုန်းတက်ခဲ့ရတာပါ။အာရှဒေတာရင်းကထိုင်ဝမ်၊စင်ကာပူ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းစတော့ခ်ရှယ်ယာဈေးကွက်တွေဒီကနေ့အနည်းငယ်တက်ခဲ့ပါရယ
်။ VOA American အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေညာဘက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအတွင်းဘာသာရေးကိုခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံပါဝင်တန်ယုံ၉ယုံကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကဆန့်ကျင်ပယ်ချလိုက်ပါတယ်အဆိုပါပူးတွဲကြေညာချက်ဟာမြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူပြုရာရောက်တယ်လို့စက်တင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ရွေးကောက်ပွဲအတွက်ဒီဇဲဥပဒေစည်းကမ်းစည်းမျဉ်းစည်းကမ်းများနဲ့အညီပတ်လိုက်ခွဲခြားမှုမရှိဘဲတရားမျှတစွာဖြေရှင်းနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားကြောင်းအထင်မြင်လွဲမှားမှုများတန်ကြရများပေါ်ပေါက်နိုင်တဲ့တစ်ဖက်သက်သုံးသက်ချက်တွေကိုတွေးရှိရတဲ့အတွက်ကန့်ကွက်လိုက်တာဖြစ်တယ်လို့လည်းပြောထားပါတယ်။လာမယ့်2015ရွေးကောက်ပွဲကိုပွင့်လင်းမြင်သာမှုရှိတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီလျက်ရှိကြောင်းသို့တော်လည်းမဲဆွယ်စည်းဝေးကာလအတွင်းဘာသာရေးကိုနီလန့်တစ်ခုအနေနဲ့အသုံးချကာသွေးခွဲခြင်းပဋိပက္ခဖြစ်ပေါ်လာနိုင်တဲ့အခြေအနေများကိုစိုးရိမ်ပူပန်မိတယ်လို့ American, Britain, Canada, Australia, Denmark, ပြင်သစ် Norway, Japan နဲ့ Sweden နိုင်ငံတန်ယုံတွေကပြီးခဲ့တဲ့ September 15ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားဝန်ကြီးဌာနအနေနဲ့တော့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ဖို့အတွက်အားပေးထောက်ခံမှုကိုအတိအမှတ်ပြုပေမဲ့အပြုသဘောမဆောင်တဲ့မလိုလားတဲ့အခြေအနေများဖြစ်ပေါ်စေနိုင်တာကိုစိုးရိမ်မကင်းဖြစ်မိတယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့အရှေ့တောင်အာရှအာဆီယံနိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ခွင့်ဒေသတွန်းမြင့်တက်မှတ်နိုင်ရေးကိုအာဆီယံနိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ဆန္ဒရှိတယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဇန်ဂေါလီကဒီကနေ့ပြောလိုက်ပါတယ်တရုတ်နိုင်ငံတောင်ပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရဒေသကွမ်ဇီဂျောင်ရဲ့မြို့တော်နန်နင်းမှာကျင်းပနေတဲ့12ချိန်မြောက်တရုတ်အာဆီယံကုန်စည်ပြပွဲဖွင့်ပွဲအခမ်းအနားမှာသူကအခုလိုပြောတော်တာပါတရုတ်အာဆီယံ 2+7 လို့ခေါ်တဲ့ပူးပေါင်းဆောင်ရွက်ရေးအခြေခံမူပေါင်းတရချမှတ်အကောင့်တွေပေါ်ဖို့မဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့နဲ့အခြေခံဘုံယူမှန်းချက်တွေတူညီတဲ့ပိုးပြီးတော့နီးကပ်တဲ့တရုတ်အာဆီယံအတိုက်အဝန်တစ်ခုတည်ဆောက်သွားဖို့ကိစ္စတွေမှာတရုတ်နိုင်ငံကအာဆီယံနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့အစင်သင့်ရှိတယ်လို့မစ္စတာဇောင်းကပြောသွားပါရယ်တရုတ်နဲ့အာဆီယံနိုင်ငံတွေကြားနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုတိုးမြင့်ထားရှိဖို့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်ပြီးတရုတ်အာဆီယံလွတ်လပ်စွာကုန်သွယ်မှုတွေအရှိန်မြင့်ပူးပေါင်းဆောင်ရွက်ဖို့အပါအဝင်အဆိုပြုချက်6ချက်ကိုလည်းတရုတ်ဒုဝန်ကြီးကတင်ပြထားခဲ့ပါရယ်ဒီကနေ့တောက်ကြနေကလာနဲ့နေလာမဲ့တနင်္လာနေ့အထိကျင်းပမဲ့ကုန်စည်ပြပွဲကိုတော့27ရာစုရေချောင်းဆိုင်ရာပိုလန်မကြီးပူရဲတိဆောက်ရေးရေချောင်းဆိုင်ရာပူပေါင်းဆောင်ရွက်မှုစီမံကိန်းဖန်တီးခြင်းဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပနေတာပါတရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေရဲ့အကြီးဆုံးစီးပွားရေးမိတ်ဖက်နိုင်ငံဖြစ်ပြီးတော့အာဆီယံကတော့တရုတ်ရဲ့တတိယအကြီးဆုံးကုန်သွယ်ရေးမဟာမိတ်နိုင်ငံများအဖွဲ့ပဲဖြစ်ပါတယ်
ချီလီနိုင်ငံမှာအင်အား 8.3 အဆင့်ရှိတဲ့ငလျင်မနေ့ကလှုပ်ခတ်သွားပြီးတဲ့နောက်ဒီကနေ့တောက်ချာနေ့မှာအသေးစားအဆင့်ဆူနာမီလိုင်းလုံးတွေဂျပန်ကမ်းရိုးတန်းကိုဝင်ရောက်သွားခဲ့ပါတယ်2012ခုနှစ်မတ်လတုန်းကလူသေသေလောက်တဲ့ဆူနာမီလိုင်းလုံးကြီးတွေဝင်ရောက်ခဲ့တဲ့ဂျပန်နိုင်ငံမြောက်ပိုင်းကူဂျီမြို့ကို32လက်မမြင့်တဲ့လိုင်းလုံးတွေဝင်ရောက်လာတာကိုဂျပန်မိုးလေဝသဌာနကဖမ်းယူမှတ်တမ်းတင်လိုက်တာပါထိခိုက်ဒဏ်ရာရသူတွေမရှိသလိုလူသေဆုံးမှုလည်းမရှိပါဘူးဒါမဲ့လည်းကာကွယ်ရေးအနေနဲ့အချို့ကမ်းခြေမြို့တွေမှာသတိပေးချက်တွေထုတ်ပြန်ထားပြီးမြောက်ဘက်ပိုင်းကနေတောင်ပိုင်းအိုကီနာဝါအထိဆူနာမီသတိပေးချက်လိုက်နာတင်တဲ့အချက်တွေကိုထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်မှာအိမ်မှာတီထွင်ထားတဲ့နာယီတလုံးကျောင်းကိုယူသွားခဲ့လို့အဖမ်းခံခဲ့ရတဲ့အသက်14နှစ်အရွယ်မွတ်စလင်ကျောင်းသားလေးကိုသမ္မတဥဘာမာကအိမ်ဖြူရကိုလာရောက်ဖို့ဖိတ်ကြားလိုက်ပါတယ်။တက္ကသပြည်နယ်ဒဲလပ်စ်အထက်တန်းကျောင်းကကိုရန်ကျောင်းသားအာမက်မိုဟာမက်ဟာသူ့အိမ်မှာတီထွင်ထားတဲ့ circuit board နဲ့ဝါယာတွေတပ်ဆင်ထားတဲ့နာယီကိုတနင်္လာနေ့ကကျောင်းကိုယူလာတဲ့အချိန်သူ့ရဲ့အင်္ဂလိပ်စာဆရာမကဘုံလို့ထင်ပြီးရဲကိုအကြောင်းကြားခဲ့တာကြောင့်ယာယီဖမ်းဆီးခံခဲ့ရပါတယ်။ဒီဖြစ်ရဟာအမေရိကန်ပြည်ထောင်စုအတွင်းလူနည်းစုတွေနဲ့မွတ်စလင်တွေကိုကြောက်ရွံ့မုန်းသီးစိတ်ကိုအခြေခံတဲ့ခွဲခြားဆက်ဆံမှုဆိုပြီးဝေဖန်ပစ်တင်မှုတွေပေါ်ပေါက်ခဲ့ပါတယ်။အခုတော့အာမက်မိုဟာမက်ကိုသမ္မတဥဘာမာက8/19ရက်အိမ်မီရောမြက်ခင်းပြင်မှာကျင်းပမဲ့ဂျယ်ရီဆုံနာကိုကြီးမညအခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားလိုက်ပါတယ်ရှင်
။ကမ္ဘာဘောလုံးဖွဲ့ချုပ်အထွေထွေမှု Jerome Vakal ကိုရာထူးကနေဆိုင်းငံ့ထားလိုက်တယ်လို့ FIFA ကပြောပါတယ်။နောက်ထပ်ကြေညာချက်မထုတ်ပြန်မချင်းသူကိုခွင့်ပေးထားပြီးတော့တော်ဝင်ရက်ကနေရန်နာထားတယ်လို့ FIFA ရဲ့ကြေညာချက်မှာပြောထားပါတယ်2014ကမ္ဘာဖလားလက်မှတ်တွေပြင်ရောင်းတဲ့နေရာမှာသတ်မှတ်ထားတဲ့ဈေးနှုန်းထက်ပိုတဲ့ဈေးနှုန်းအနေနဲ့ရောင်းချတဲ့ကိစ္စမှာသူပါဝင်ပတ်သက်နိုင်တယ်လို့ဘောလုံးသမားဟောင်းတစ်ယောက်ကဆွဆွဲလိုက်ပြီးတဲ့နောက်သူ့ကိုခွင့်နဲ့ဆိုင်းငံ့လိုက်တာဖြစ်ပါတယ်အစ်ဇွေးကစားသမားဟောင်းဘန်နီအယ်လန်ကပြီးခဲ့တဲ့2014ကမ္ဘာဖလားကိုသူကြည့်ကျင်တဲ့နေရာကကြည့်နိုင်ဖို့လက်မှတ်ရဖို့အတွက် Vakal ကိုပတ်စံပေးဖို့သဘောတူခဲ့တယ်လို့ပြောပါတယ်အဲ့ဒီလက်မှတ်ကိုပရိသတ်တွေကိုသတ်မှတ်ပေါက်ဈေးထက်တင်ပြီးရလာတဲ့အမျက်ကိုသူနဲ့ Vakal တို့ခွဲယူဖို့အတွက်စီစဉ်ခဲ့တာဖြစ်တယ်လို့အလွန်ကပြောပါတယ်။ဒါပေမဲ့သူတို့နှစ်ယောက်ကြားသဘောတူညီမှုပြတ်ခဲ့ပြီး Vakal ကိုလည်းပတ်စံလုံးဝမပေးခဲ့ရဘူးလို့အလွန်ကပြောပါတယ်ခင်ဗျာ။ Direct from Washington The Voice of
America The Away နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။ခုကစပြီးတော့ဇက်တိုက်ထုတ်လွှင့်ပြီးသွားမဲ့သတင်းလွှာတွေထဲမှာတော့အရင်ဆုံးရွေးကောက်ပွဲမဲပေးရမှာလူတိုင်းမဲပွေးခွင့်ရစေဖို့အတွက်စီစဉ်ထားပုံကိုတည်ကြရပါမယ်ရှင်။ရွေးကောက်ပွဲနေ့မရောက်ခင်တပတ်အလိုမှာမဲစန္ဒရှင်တက်သေးခံလက်မှတ်တွေကိုကြိုတင်ထုတ်ပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲစရင်မှာအမှားယွင်းတွေရှိနေစေဖြစ်ပေမဲ့မဲပေးခွင့်မရကြမှာကိုပူစရာမလိုဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောလိုက်တာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ရွေးကောက်ပွဲကော်မရှင်ကပထမတစ်ကြိမ်ထုတ်ပြန်တဲ့မဲစရင်ဟာအိမ်အောင်စုဇေယျပေါ်အခြေခံတဲ့မဲစရင်ဖြစ်ပေမဲ့ဒုတိယတစ်ကြိမ်ထုတ်ပြန်တဲ့အခါမှာတော့အခရာဇင်လိုက်ဖြစ်သွားတာကြောင့်မဲစင်းမှာကိုယ်နာမည်ပါမပါရှာဖွေစစ်ဆေးဖို့ကိုတော့အခက်အခဲဖြစ်သွားရတယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးထွန်းထွန်းဟိန်ကပြောပါတယ
်ကျွန်တော်တို့ကတော့ဖြစ်လဲဆိုလို့ရှိရင်ပထမအကြိမ်မဲစင်းကတုံးကအိမ်ထောင်စုစင်းအရာထွက်တာပေါ့ဗျာအခုတခါကျတော့ alphabetical ပေါ့ဗျာအခက်အခဲလိုက်ထွက်တယ်လို့ဒီလိုလို့တော့ကျွန်တော်ပြန် check group ဖို့တော့တော်တော်ခက်တယ်မခက်ခဲတဲ့ဥစ္စာခက်ခဲအောင်လုပ်နေတယ်လို့ဒီလိုမြင်တာပေါ့ဗျာ
ဒီလိုအခက်အခဲလိုက်ဖြစ်သွားရတာဟာ2015ရွေးကောက်ပွဲအတွက်အကူအညီပေးနေတဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံတကာဖောင်ဒေးရှင်း IFES ရဲ့ကွန်ပျူတာဆော့ဖ်ဝဲအပြောင်းလဲတွေကြောင့်ဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးသိန်းဦးက VOA ကိုရှင်းပြပါတယ
်ဆော့ဖ်ဝဲပြောင်းလဲတဲ့အခါကျအဲ့လူလေးအနေနဲ့ဖြစ်သွားတာပါဆော့ဖ်ဝဲကဗျာကျွန်တော်တို့ဒီမဲစင်းလုပ်တဲ့အခါမှာကျွန်တော် IFES ကနေပြီးတော့ဝိုင်းကူတယ်လေသူတို့ကဆော့ဖ်ဝဲကို upgrade လုပ်လိုက်တော့အဲ့လိုနည်းနည်းပြောင်းလဲလေးအော်အကြရစင်လိုက်ကြီးဖြစ်သွားလိုက်တဲ့အခါကျတော့နည်းနည်းလေးဆရာလာလေးနည်းနည်းခက်သွားတော့ပေါ့
မဲစင်းအမားတွေကြောင့်မဲပေးခွင့်ရှိတဲ့အသက်18နှစ်ပြည်ပြီးသူတိုင်းမဲမပေးလိုက်ရတဲ့နိုင်ငံသားအခွင့်အရေးတွေဆုံးရှုံးသွားမှာကိုစိုးရိမ်နေကြတာပါဒါနဲ့ပတ်သက်လို့ NLD ပြောခွင့်ရဦးထွန်းထွန်းဟိန်ပြောတာက
မဲပေးလို့ရဖို့အတွက်မဲစင်းနဲ့ပါဖို့လိုတာ哦ဒီအချက်လက်ပန်းနေတာကသူတို့ကပြောနေလေလို့ပြောတော့ကော်လမ်9ခုရှိတယ်ဗျာဒီကော်လမ်9ခုလုံးမှန်ဖို့8ခု9ခုလုံးမှန်ဖို့ဆိုတော့ဒါခက်ခဲအများကြီးရှိတာပေါ့အဲ့မဲပေးပိုင်ခွင့်ရှိတယ်မဲပေးပိုင်ခွင့်မရှိဘူးဆိုတော့မဲယုံမှုကနေပြီးတော့ဆုံးဖြတ်ပိုင်ခွင့်ရှိတယ်ဗျာတဘောမဲယုံမှုသဘောတူရဆိုရင် Facebook ကဖြစ်နိုင်တယ်ဗျာမဲယုံမှုသဘောမတူဘူးဆိုတော့ Facebook ကမဖြစ်နိုင်ဘူးဗျာဘယ်လိုမှတ်ကုန်တယ်မှမှားတာလို့ဘာလို့ညာတော့အကုန်လုံးမဲယုံမှုရဆုံးဖြတ်ချက်ပုံမူတည်တယ်ဗျာအဲ့တော့အဲ့ဒါတွေပြန်ကြည့်လိုက်မျိုးနိုင်ငံသားတယောက်ရဲ့အခွင့်အရေးတွေကအဲ့တခုတည်းပုံသွားပြီးမူတည်နေတယ်ဗျာ
ရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်တက်တည်ခံကပ်ပြားတွေကိုကြိုတင်ထုတ်ပေးသွားမှာဖြစ်တဲ့အတွက်မဲပေးခွင့်ဆုံးရှုံးမှာကိုပူစရာမလိုဘူးလို့ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးကပြောပါတယ
်အခုကျွန်တော်တို့က
မဲဆန္ဒရှင်တပ်တွေကလက်မှတ်လည်းပဲထုတ်ပေးရုံမှာအကုန်လုံးပြီးပါဗျအဲ့ဒီမှာမဲဆင်းနံပါတ်ပါတာဖြစ်တဲ့အတွက်ကြောင့်မလို့ပြင်ပြန်လွယ်ကူစေဖို့ရယ်အဲနောက်ချက်ကအခုရေဘေးဒုက္ခရောက်တဲ့ဒေသတွေမှာနော်မှတ်ပုံကျင်တို့တခြားတပ်တွေကကတ်ဒီဟာပျောက်သွားတယ်ဆိုလို့ရှိရင်လည်းမဲပေးလို့ရအောင်နောက်တတိယအချက်ကတော့အဲ့ဒီမဲဆန္ဒရှင်တပ်တွေကလက်မှတ်မှာမဲဆင်းထဲမှာပါတဲ့အချက်လက်အတိုင်းကျွန်တော်ကထည့်ပြီးတော့ပြီးလိုက်မှာတကယ်လို့မှားနေတယ်ဆိုရင်လည်းသူကပြန်ပြင်ပြီးတော့ပြီးရင်ဒါကျွန်တော်ကနောင်ရွေးကောက်ပွဲအတွက်ကိုအမှန်တည်းရအောင်ဆိုတဲ့ကြည့်ရချက်နဲ့ရွေးကောက်ပွဲနေ့မတိုင်ခင်တပတ်ကျော်လောက်မှာအဲဒီတက်တေကန်လက်မှတ်တွေကျွန်တော်ထုတ်ပေးမှာပါအဲဒါပြီးမှဖြစ်တဲ့အတွက်ဒါမဲပေးခွင့်ဆုံးရှုံးမှုတော့ပူဇော်မလို့ပြောတင်ပါမယ
်မဲဆင်းနေအခုချိန်ထိမှားနေရတာဟာပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ညွှန်မှုဦးသိန်းဦးကထောက်ပြပါတယ
်သူတို့အားလုံးပြည်သူလူထုအားလုံးကဒါပူးပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒီဥစားမှန်ကန်တဲ့မဲဆင်းတစ်ခုကိုကျွန်တော်ရရှိခဲ့မှာပဲဖြစ်ပါတယ်။အဲ့တော့ဒီရက်ွယ်အုပ်ချုပ်ရေးရုံးကနေပြီးတော့ဆက်ရှင်နဲ့ပြည်ပြီးတဲ့လူတွေကိုကူးယူရတဲ့အခါမှာဒီအရေရာအပ်ပြစ်မဖြစ်ခဲ့ကြတဲ့အတွက်ကြောင့်မလို့မှားတာတွေလည်းရှိမယ်။နော်တချို့ကြတော့လည်းပဲမွေးသက်ပြည့်ပိုင်းမှာဆိုရင်ရက်ဆွဲတိကျလာအတိကျမတိပဲနဲ့ဘယ်နှခုနှစ်လောက်ကပဲမွေးတယ်ဆိုပြီးတော့ဟာလာဆင်းရင်ဖြစ်ရတဲ့ဟာတွေလည်းရှိတယ်။အဲ့တော့ဒီအရေကိုကျွန်တော်တို့ကပြုစုတဲ့အခါမှာကုန်ကြထဲမှာတွင်းတဲ့ဖွဲ့တွေဒီနဲ့ဘေးကတယောက်ကခေါ်ပြီးတယ်ခေါ်ပြီးတဲ့အခါမှာသူရဲ့အတန်တက်ကိုတစ်ခါကလူကဟောလာနားကြလွဲပြီးတော့နော်စလုံးမောင်းနေမှားတာတို့ဥပမာမောင်နဲ့အောင်နဲ့မှားတာတို့အားမျိုးလေးတွေနဲ့မှားလိုက်လည်းရှိရပေါ့ဒါပေမဲ့အဲ့ဒီဥစ္စာတွေကိုအားလုံးကိုမှားတယ်မှားတယ်ပဲဒါကိုပဲပြောနေကြတဲ့အခါကျတော့ပူပေါင်းဆောင်ရွက်မှုပဲမှာအားနေသွားတယ်ဒါလာပြီးတော့ဟောလာပြင်ဆင်ဖို့တင်တာ30ရာခိုင်နှုန်းလောက်ပဲတင်ခဲ့တယ်ဗျ30ရာခိုင်နှုန်းလောက်ပဲတင်ခဲ့တော့ကျွန်တော်တို့က30ရာခိုင်နှုန်းလောက်ပဲတင်တယ်ကျန်တဲ့80ရာခိုင်နှုန်းကလာကြည့်တယ်မကြည့်ဘူးဖန်နဲ့မှားတယ်လို့ဘယ်လိုမှအသုံးသတ်လို့မရဘူးအဲ့တော့ကျွန်တော်တို့ကော်မရှင်အနေနဲ့ကတော့မဲပေးပိုင်ခွင့်ရှိရတယ်ပါအားလုံးနော်မဲပေးခွင့်ရရှိရေးအတွက်ကိုရည်ရွယ်ပြီးတော့မဲဆင်းကိုမှန်အောင်ဆိုပြီးအခြေခံမဲဆင်းတော့ကြိုတင်ပြုစုခဲ့တာပ
ါစက်တင်ဘာလ14ရက်နေ့ကဒုတိယအကြိမ်ထုတ်ပြန်လိုက်တဲ့မဲဆင်းမှာအမှားယွင်းတွေတွေ့ခဲ့မယ်ဆိုရင်စက်တင်ဘာလ28ရက်နောက်ဆုံးထားပြီးလာရောက်ပြင်ဆင်နိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ခင်ဗျာ
ကိုညာဝေအောင်စုံစမ်းတင်ပြခဲ့တဲ့ရွေးကောက်ပွဲမဲပေးဖို့ဆောင်ရွက်ချက်တွေအကြောင်းကနေအခုတခါအပြည့်ရဆဲရေးစာချုပ်ရောတနိုင်ငံလုံးတိုင်တာနဲ့ဖြစ်လာနိုင်မလားဆိုတာကြည့်ကြရအောင်ပါလက်ရှိစီရေးတင်းမာနေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးသွားမယ်ဆိုတဲ့အချက်ကိုအစိုးရဘက်ကဆောင်ရွက်ခဲ့ခြင်းမရှိဘူးလို့တိုင်ရင်သာခေါင်းဆောင်တွေဘက်ကပြောပါတယ်တိုင်ရင်သာအဖွဲ့အတွင် NCA လက်မှတ်ရေးထိုးရေးကိစ္စအပေါ်အမြင်မတူမှုတွေရှိနေပြီးဒီကိစ္စကိုနောင်လာမယ့်အစည်းအဝေးကနေဆုံးဖြတ်သွားမယ်လို့လည်းတိုင်ရင်သာခေါင်းဆောင်တွေရဲ့ဒီကနေ့အစည်းအဝေးမှာပြောကြားခဲ့တာပါအပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးအတိုင်းအတာပြစ်ကတ်တက်ကမှုရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးအတွက်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တွေနဲ့ညှိနှိုင်းခဲ့တဲ့အချက်လက်တွေကိုပြန်လည်သုံးသပ်တဲ့အနေနဲ့တိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် SDA အဖွဲ့တွေကနေထိုင်းနိုင်ငံချင်းမိုင်မြို့မှာအစည်းအဝေးကျင်းပခဲ့ကြတာပါဒီကနေ့စက်တင်ဘာ18နောက်ဆုံးရက်မှာကျင်းပခဲ့တဲ့အစည်းအဝေးရဲ့အခြေအနေကိုတော့ SDA အဖွဲ့ခေါင်းဆောင်သူဖြစ်သူနန်းဟန္တာကအခုလိုပြောပါတယ်
ဆုံးသတ်တဲ့ထဲမှာတော့ထူးခြားချက်နဲ့ပဲဘယ်လိုတွေ့လဲဆိုတော့အစိုးရဘက်ကပြောထားတယ်ပလောင်ဖွဲ့ကတော့တိကျပါဗျာအတိခရစေးဖိတ်ခေါ်မယ်တဲ့နော်ဘိုင်ဒက်ထရပေါ့ဗျာတိခရစေးလုပ်မယ်ဆိုပြီးတော့မှအဲ့လိုတော့ပြောထားတယ်ဒါပေမဲ့ကနေ့အထိကတော့ဟိုသူပလောင်ဘက်ကနေတင်ကြတာအစိုးရဘက်ကဘာမှဆက်သွယ်လုပ်ဆောင်ခြင်းမရှိသေးဘူးတဲ့
တိုင်းဒါစိတ်မြင့်ညှိနှိုင်းရေး SC ဖွဲ့သွင်းမှလည်းအလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးနဲ့တပွက်ချင်းလိုက်လက်မှတ်ရေးသူရေးဆိုတဲ့အမြင်မတူမှုတွေလည်းရှိနေပါတယ်။ဒီအမြင်မတူမှုတွေရှိနေတဲ့ပေါ်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းနိုင်ဟန်တာကအခုလိုဆက်ပြောပါတယ်
။ဟောအတတ်နဲ့ဆုံးတော့အားလုံးအတူတကွလက်မှတ်ထိုးနဲ့အားလုံးအတူတကွထိုးဖို့ပေါ့။အဲဒီနီလန်ကိုကျူပါနေရပါမယ်။ဒါတော့အဖြေမထက်သေးဘူးဗျ။ညှိနေတော့မယ်လေနော်။ကျွန်တော်ဘက်ကတော်တော်လေးကိုစဉ်းစားပါတယ်။ဘလို့မရေရတဲ့အနေထားမျိုးမှာတော့မထိုးချင်ဘူးဗျ။
အစီလက်မှတ်ရေးထိုးရမှာတဖွဲ့ချင်းလက်မှတ်ရေးထိုးရေးကိစ္စဟာ SD ဖွဲ့ရဲ့ယူရချက်ကိုထိခိုက်သွားနိုင်တယ်လို့အဖွဲ့အနေနဲ့ဘလို့အထောက်အကူပြုနိုင်မလဲဆိုတဲ့ကိစ္စပေါ်ဆွေးနွေးခဲ့တာဖြစ်ပြီးစက်တင်ဘာလမကုန်ခင်မှာပြန်လည်ကျင်းပမဲ့ထိပ်တီးခေါင်းဆောင်စည်းဝေးကနေဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းနဟန်တာကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့တုန်းက SD လက်မှတ်ရေးထိုးနိုင်ရေးအတွက်ဓမ္မရဦးသိန်းစင်ခေါင်းဆောင်နဲ့အစိုးရကုစလေဖွဲ့နဲ့တိုင်းရင်းသားလက်နက်ကထိပ်တီးခေါင်းဆောင်တွေကနေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ရမှာတော့အစိုးရကအတိမတ်ပြုထားတဲ့ SD15 ဖွဲ့နဲ့သာလက်မှတ်ရေးသူသွားမှာဖြစ်ပြီးတောင်းပလောင်လူမျိုးရေးသားဖွဲ့တီအန်လေလီကတော့ပြည်ထောင်စုအစ်အပြစ်ခတ်ရစဲရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ကိုကံဖွဲ့သွက်ကြတော့ဓမ္မရဦးသိန်းစင်ကိုတိုင်ကင်တွယ်ဖြည့်ရှင်းသွားမယ်လို့လည်းပြောဆိုမှုတွေရှိနေပါတယ် ဒါပေမဲ့ကိုကရေးကိစ္စမှာနိုင်ငံတော်သမ္မတကိုယ်တိုင်ကင်သွယ်ဖြေရှင်းမယ်ဆိုပေမဲ့လည်းဒီနေ့အထိတော့နိုင်ငံတော်ကနေဆက်သွယ်လာတာမျိုးမရှိသေးဘူးလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်။ဒါလည်းပဲဖြစ်ဖြစ်အီးမေးလ်နဲ့ပဲဖြစ်ဖြစ်လူနဲ့ပဲဖြစ်ဖြစ်ဖုန်းနဲ့ပဲဖြစ်ဖြစ်ဆက်သွယ်မှုတစ်ခုမှမရှိပါဘူးခင်ဗျ။ရှိလည်းမရှိခဲ့ဘူးပါဘူး။အချိန်များမရောက်သေးလားဒါမှမဟုတ်မိတ်များမိတ်နေလားမပြောတော့ပါဘူး။ဒါပေမဲ့အဲ့လိုတော့မမိတ်တင်ဘူးတော့ကျွန်တော်သုံးသပ်မိပါရဲ့
။ဒါအပြင်ကိုကဒေတာဘက်မှာယနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလို့လည်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ
်။ဒီလိုတိပဲနေတဲ့လူတွေကတော့ဒီလက်နဲ့ကြီးနဲ့လိုက်ပစ်နေပါရဲ့အမြောက်ကြီး။တပတ်ကို၄-၅ရက်လောက်ကစစ်သားတွေလာပြီးတော့ထိုးစစ်ဆင်ပါတယ်။အဲ့လိုလာတဲ့အချိန်မှာကျွန်တော်ဒီတက်ပွဲဖြစ်ပါတယ်ကျွန်တော်ဖက်လည်းရှိပါတယ်တန်ရတာရောကြတာရောရှိပါတယ်တို့လည်းကောင်းမဲ့တစ်ဖက်ကလည်းရှိပါတယ်တို့ကတော့နည်းနည်းပူများပါတယ်တို့ကဒီသိုးစစ်စင်တဲ့ဖက်ဆိုတော့
လက်ရှိမြန်မာအစိုးရကနေ NCA လက်မှတ်ရေးသူဖို့လက်မှတ်ညှင်းဆန်ခဲ့တဲ့ကိုကန်တပ်ဖွဲ့တောင်းပလောင်တပ်ဖွဲ့ရခိုင်တပ်မတော် LDU ခေါ်လာဟုဒီမိုကရက်တစ်တမက WNO ခေါ်ဝမျိုးရာဖွဲ့ချုပ်ANC ကရခိုင်မျိုးရကောင်စီတို့အပေါ်စစ်ရေးနိုင်ငံရေးအမခန့်ချက်ပေးဖို့တောင်းဆိုထားတဲ့ပုံမှာအစိုးရကနေတုတ်ပြန်လာတဲ့မျိုးမရှိဘူးလို့လဲ SC ဖွဲ့ခေါင်းဆောင်သူဖြစ်သူနိုင်ဟန်သာကအခုလိုပြောပါတယ်
အဓိကအဖြစ်ကတော့ဒီကြံနေတဲ့6ဖွဲ့ပေါ်မှာစစ်ရေးရနိုင်ငံရေးရအမခန့်ချက်ပါရနိုင်မလဲဆိုတဲ့ဟာအဲ့ဒါကိုကျော်ရင်ပတ်တဲ့အညှိထားတာဒါကနေ့တိတော့ဘာမှမရေရသေးဘူးဖြစ်နေတယ်ဗျ
လက်ရှိမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မုံကိုမြို့နယ်အတွင်းမှာအစိုးရတပ်နဲ့ KIU ခေါ်ကချင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့တချိန်တည်းမှာပဲရှမ်းပြည်နယ်လဲချာမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်မြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမကြာခင်လက်မှတ်ရေးထိုးမဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစက်ရေးစာချုပ်နဲ့ရွေးကောက်ပွဲပေါ်မှာထိခိုက်လာနိုင်တယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကသုံးသပ်ပြောဆိုနေကြပါတယ်အစိုးရကုစလေဖွဲ့နဲ့တိုင်းဒါထိပ်တီးကောင်းဆောင်တို့ရဲ့ NCA လက်မှတ်ရေးသူပွဲကိုတော့လာမယ့်အောက်တိုဘာလပရမတ်ပတ်မှာကျင်းပနိုင်ဖို့တတ်မှတ်ထားပြီးမယ်လေ။ရည်တိကျကတော့ဆက်လက်ညှိနှိုင်းသွားရမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ကွန်အင်စုံစမ်းတင်ပြခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မြမပြည်သူတွေရဲ့လိုအပ်ချက်ပေါ်မူတည်ပြီးတန်ဃာတွေဘက်ကအသက်ကိုပဓာနာမထားဘဲဆောင်ရွက်သွားမယ်လို့ဒီကနေ့ကျင်းပတဲ့၈နှစ်ပြည့်ရွှေဝါရောင်တော်လှန်ရေးနေ့အခမ်းအနားနှစ်ပတ်လည်နေ့မှာဦးဆောင်တန်ဃာတော်တစ်ပါးကပြောပါတယ်အပြည့်စုံကိုတော့စက်သွယ်မေးမြန်းထားတဲ့နန်းလောင်ကတင်ပြပေးထားမှာရှင
်မြန်မာနိုင်ငံရဲ့ခေတ်သစ်သမိုင်းမှာအကြီးမားဆုံးနိုင်ငံရေးလှုပ်ရှားမှုကြီးဖြစ်တဲ့ရှစ်လေးလုံးလူထုအုံကြွမှုအရေးတော်ပုံကြီးနောက်ပိုင်းအကြီးဆုံးနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်တဲ့ရွှေဝါရောင်တော်လှန်ရေးလို့ခေါ်တဲ့လှုပ်ရှားမှုကြီးစတင်ခဲ့တဲ့နိုင်ငံလုံးဆိုင်ရာရွှေဝါရောင်တော်လှန်ရေးနေ့ရှစ်နှစ်ပြည့်နှစ်ပတ်လည်နေ့ကိုဒီကနေ့မှကျင်းပခဲ့ပါတယ်ဒီပွဲကိုကြွားရောက်လာကြတဲ့ရွှေဝါရောင်တော်လှန်ရေးရဲ့ဦးဆောင်ဆရာတော်တန်ဃာရော်တွေကို88ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့အစည်းကနေဆွန်ဆက်ကလူရန်ခဲ့ပါတယ်2009ခုနှစ်ကတည်းကစတင်ခဲ့တဲ့အရေးခင်းကစလို့ဒီကနေ့ဒီဖြစ်ပေါ်လာတဲ့အပြောင်းလဲတွေနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ဦးကုကိုကြီးက VOA ကိုအခုလိုပြောပါရတယ်
ကျွန်တော်လူချင်းတဲ့ပုံစံကအခုချိန်မှစရယ်ဆိုတဲ့ပုံစံမျိုးလောက်ဖြစ်နေတဲ့ရှေ့ကိုမရောက်နိုင်သေးဘူးဆိုတဲ့ပုံစံမျိုးဖြစ်နေတာပေါ့အတိအကျတော့ကျွန်တော်တို့ဖွဲ့စည်းပုံပြင်နိုင်မှုပဲဗျဖွဲ့စည်းပုံပြင်နိုင်မှဒီဟာတွေကဖြစ်မှာဒီမိုကရေစီမကျတဲ့ဖွဲ့စည်းပုံနဲ့တွားနေလို့ကတော့ဒီလိုပဲဖြစ်နေဦးမှာပဲလေ
ရှီလေးလုံးအရေးတော်ပုံအတွင်းရဟန်းရှင်လူကျောင်းသားပြည်သူတွေထောင်နဲ့ချီအသက်ဆုံးရှုံးခဲ့ရသလောက်ရှေဝါရောင်တော်လိုင်းရေးအတွင်းမှာတော့အသက်ဆုံးရှုံးမှုကမကြီးမားပေမဲ့လည်းအများအပြားတေးချေပျက်စီးခဲ့ရတာပါဒီတော်လိုင်းရင်းမှာကိုရင်ပါဝင်ခဲ့တဲ့1990ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်လောင်းများအဖွဲ့ကအတွင်ရင်းမှုဦးဒေးဗစ်လာမြင့်ကရွှေဝါရောင်တော်လိုင်းရုံကတောင်းဆိုခဲ့တဲ့အချက်တွေနဲ့ပတ်သက်လို့အခုလိုပြောပါရစေ။အဲ
ကျွန်တော်တို့ဒီရွှေဝါရောင်တန်ခါတော်ရွှေဝါရောင်တော်လိုင်းရုံကတွေကကျွန်တော်တောင်းဆိုခဲ့တဲ့အချက်တွေပေါ့နော်။ဒီချက်တွေကဒီနေ့အချိန်ရှိကျွန်တော်တို့တစ်ချက်မှရတယ်လို့ကျွန်တော်မတွေ့သေးပါဘူးခင်ဗျ။တော့ကျွန်တော်တို့လူချင်းတဲ့ဒီငင်းညာရေးဆိုတဲ့အဲတန်းပြည်ရဲ့ပြည်တွင်းငင်းညာရေးဆိုတဲ့ခေါင်းစဉ်မှာလည်းကျွန်တော်တို့အခုချိန်ထိငင်းညာရေးရမစောင့်နိုင်သေးပါဘူး။အဲ့တော့ကျွန်တော်တို့တောင်းဆိုခဲ့တဲ့လူခွင့်ရေးတွေရရှိရေးကိစ္စတွေရတယ်ရင်းရှင်ပြီးကျွန်တော်တို့အခြေခံလူခွင့်ရေးတွေအေးဝါရရှိတဲ့နိုင်ငံနဲ့ဖြစ်သေးပါဦးခင်ဗျ။
တိုင်းပြည်ရင်းစစ်အစိုးရရဲ့ဖိနှိပ်မှုတွေမတရားမှုတွေများလာတာကြောင့်လူထုကဒုက္ခရောက်နေတာကိုလက်ပိုက်ကြည့်မနေနိုင်တော့တဲ့တန်ဃာတော်တွေကမြစ်တာပို့ရင်ဥဆောင်ကျင်းပခဲ့တာပါ။စစ်အစိုးရဟာငြိမ်းချမ်းစွာဆန္ဒပြတဲ့တန်ဃာတော်နဲ့ပါဝင်တဲ့လူထုပြည်သက်ကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်တိုက်စုံမှုတွေရှိခဲ့ပေမဲ့အရေးအတွက်အတိအကျကိုတော့မသိရပါဘူး။ပခုတ်ကူမျိုးမှာငိမ့်ချန်းစွာသပိတ်မောက်ကြတဲ့တန်ဃာတော်တွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိပ်ကွရာကစပြီးတခြားမြို့နယ်တွေမှာရှိတဲ့တန်ဃာတော်တွေပါဆန္ဒပြကြရာကရွှေဝါရောင်တော်လိုင်းရင်ဖြစ်ပေါ်ခဲ့တာပါရွှေဝါရောင်တော်လိုင်းရင်မှာဦးဆောင်ပါဝင်ခဲ့တဲ့မင်္ဂလာတောင်ညွတ်မြို့နယ်ရွှေဝါရောင်ပညာဒါနအကြောင်းလိုက်ကတန်ဃာတော်တပါးဖြစ်တဲ့ဆရာတော်ဦးပဏဝန္တကပြည်သူတွေရဲ့လိုအပ်ချက်နဲ့ပတ်သက်ပြီးတော့ရှေ့ဆက်ပါဝင်သွားမယ့်အကြောင်းအခုလိုမိန့်ကြားပါတယ်ရည
်ထားတာမျိုးရှိပါတယ်နောက်ထွက်တဲ့ဝန်တဲ့အထိပေါ့နော် ဒီလူတို့တွေအင်မတန်မောက်ကိုလိုချင်တောင်းတနေတဲ့အကြောင်းအရာကိစ္စတွေနဲ့ပတ်သက်လို့ပြည်သူ့ရဲ့ဆံကိုစရရမယ်ဆိုတဲ့အတိုင်းပေါ့နော်မြန်မာနိုင်ငံမှာရှိနေတာဘုန်းကြီးကဘာတွေမှမဟုတ်ဘူးအစားတန်ငါတွေအနေနဲ့ရတယ်ဒီလိုမျိုးနောက်ထပ်ဆက်တဲ့တဘူးကြုံလာလို့ရှိရင်တော့ပါဝင်ပြီးတော့တောင်းဝန်ယူကြလက်အောင်မယ်လို့
ဒီကနေ့အကျင်းပတဲ့ရှင်းနှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာအမျိုးသားပြန်လည်တင်မြှင့်ရေးပြည်တွင်းငြိမ်းချမ်းရေးကျောင်းသားကောင်းဆောင်တွေနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးဒီမိုကရေစီအခွင့်အရေးပြေဝါရရှိရေးနဲ့စစ်မှန်ပြီးတရားမျှတတဲ့ရွေးကောက်ပွဲပေါ်ပေါက်ရေးဆိုတဲ့အချက်တွေကိုရည်ရွယ်ကျင်းပခဲ့တာပါ။အခမ်းအနားကိုယဟန်တန်ကအပါတရားနဲ့လူပရိသတ်တရားလောက်တက်ရောက်ခဲ့ပါရရှင
်။ VOA မြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းတွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
ဖူယိုအမေရိကန်တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ကျမတို့ VOA ရဲ့အင်တာနက်စာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူထားတဲ့ကဏ္ဍတစ်ခုဖွင့်ပေးထားပါတယ်။ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးမဲပေးမလား၊ပါတီကိုကြည့်ပြီးမဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်ပြီးဆန္ဒမဲပေးနိုင်တယ်လို့ဘဲချက်မှာလူကြိုက်များတယ်လဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုနိုင်ပါရဲ့ရှင်။ကျမတို့ရဲ့ VOA စစ်တမ်းမှာလာရောက်ဆန္ဒဖော်ထုတ်ပေးဖို့ကိုလည်းတိုက်တွန်းပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပါအောင်မယ်။ဆက်တွေရေတုံအိတ်ဆောင်လျှက်စစ်ပစ္စည်းတွေကိုပုံမှန်တအားဖြည့်ပေးဖို့လိုအပ်ပါတယ်။ဒါဟာတောတောင်တွေရောက်နေတဲ့စစ်သားတွေအတွက်အဆင်မပြေဖြစ်နိုင်တာမို့နေရာမရွေးလျှက်စစ်တအားထုတ်ပြီးပြန်ဖြည့်ပေးနိုင်မဲ့လျှက်စစ်တအားဖြည့်ဆက်ရဖို့အမေရိကန်စစ်တပ်ကစမ်းသပ်နေတာပါ။လေတိတ်မတိုက်ရင်တောင်းမှသုံးနိုင်တဲ့လေစွမ်းအင်သုံးတအားဖြည့်ဆက်ရဖို့ကြိုးစားနေတဲ့အကြောင်းကိုတော့ VOA သတင်းတောက် George Butit ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မြို့သက်ကပြောပြပေးမှပေးပါမယ်ရှင
်။နေဆွင့်အောင်ဓာအပြန်ပြီးဖြည့်တဲ့ဆက်တွေဟာတကယ်တော့နေအောင်ကောင်းကောင်းရမှသုံးနိုင်တာပါ။ဒါကြောင့်နေရာတကာမှာအချိန်မရွေးရတဲ့တဘာဝလေးကိုပြောင်းပြီးသုံးနိုင်အောင်အီလီနွိုက်ပြည်နယ်ကဆောက်လုပ်ရေးအင်ဂျင်နီယာသုတေသနဌာနမှကြိုးစားနေကြပါတယ်။ကွင်းပြင်ထဲမှာလေးလလောက်ပုံမှန်တိုင်းတာလိုက်တဲ့အခါမှာညနေခင်းအချိန်တွေတိုက်ခတ်တဲ့လေတွေကရာနှုန်း80လောက်ဟာတစ်စက္ကန့်ကို3မီတာနှုန်းဒါမှမဟုတ်ဒီတဲ့ပိုးပြီးနှင်းနှင်းတိုက်ခတ်တာတွေ့ရပါတယ်။ဒီနှုံးဟာလေးစွန့်ရင်သုံးတာပိုင်းတွေအတွက်အလုတ်သိမ့်မဖြစ်လာပေမဲ့ပိတ်သားနဲ့လှုပ်ထားတဲ့အပြားလေးတွေအတွက်တော့အဆင်ပြေလာတယ်လို့ဥဆောင်အင်ဂျင်နီယာ Charles Marsh ကပြောပါတယ
်။ What has resulted is a
innovation ရလကတော့ဝီလန်ခေါင်ပြားဒေသတွေမှာလေးသိမ့်မတိုက်ရင်တောင်မှလျှက်စစ်တပ်ထုတ်ပေးနိုင်မဲ့ပုံစံမျိုးကိုထွင်လိုက်နိုင်တာပါ
။ Flutter Mallet လို့ခေါ်တဲ့ပုံမှန်လျှက်စစ်ထုတ်ပေးနိုင်တဲ့အိတ်ဆောင် generator ကလေးမှာပြောပြောင်းတဲ့အပြားလေးတွေပါပြီးတန်လိုက်ပါတဲ့ coin ကလေးတွေနဲ့ဆက်ထားတာမို့လေးချောင်းတုံခါတဲ့စွမ်းရင်ကိုလျှက်စစ်အားဖြင့်ပြောင်းပေးနိုင်ပါတယ်အခုထွင်ထားတဲ့လျှက်စစ်ပစ္စည်းရဲ့ဒီဇိုင်းပုံစံအတွက်အဓိကကျုံးရတဲ့စိန်ခေါ်မှုကတော့လေးတိုင်နှုံးကပုံမှန်မဖြစ်တဲ့အတွက်ထုတ်ပေးတဲ့စွမ်းရင်ပုံမှန်မရတာကိုပုံမှန်လျှက်စီးချောင်းရအောင်လုပ်ပေးရတာပဲဖြစ်ပါတယ်သူတေသနာပညာရှင်တွေအတွက်ကတော့ဒီပြဿနာတစ်ခုတည်းကိုရှင်းရတာမဟုတ်ဘူးလို့လဲ Charles ကပြောပါတယ
်။ A concurrent effort for the storage side.
ဒါကစွမ်းရင်ထုတ်လုပ်တာနဲ့တူလောင်တာအတွက်ပါစဉ်းစားရတာမို့စစ်ထဲတူလောင်တဲ့အခါဒီပြိုင်နဲ့လုံနိုင်အောင်တီထွင်ရတာပါ။ဒါအပြင်လျှက်စစ်တူလောင်တဲ့အခါအများကြီးဆန့်ဖို့အတွက်စာဆောင်တွေနဲ့ထုတ်ဝေတာနဲ့တီထွင်သူတချို့တွေ့ထားတဲ့များများတူလောင်နည်းတွေကသုံးရတာပါ
။ Illinois Tech တို့က engineer ကျောင်းသားအများပြားလဲဒီစီမံကိန်းမှာပါဝင်လှုပ်ဆောင်ကြပါတယ်။ဒီဆက်ကလျှက်စစ်ထက်အား3 watt လောက်ကိုထုတ်ပေးနိုင်ပါတယ်။အခုချိန်မှာသုတေသနပညာရှင်တွေဟာနေ့ခါမှာရနိုင်တဲ့နေ့ရက်စွမ်းရင်သုံးပျော်ပြောင်းတဲ့ဆိုလာပြားတွေကိုဒီဆက်ထက်ကအပြားကလေးတွေနေရာမှာအစားထိုးဖို့အတွက်စမ်းသပ်နေကြပါတယ
်။ဒေါခင်မျိုးသက်စုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်နဲ့ဆက်သွယ်လို့ရတဲ့ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2025ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ဒီအချိန်အတွင်းမှာတော့အမျိုးသမီးကဏ္ဍနဲ့မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေအတွက်အမေရိကန်ရောက်မြန်မာတွေရဲ့အကူအညီမှုအစီအစဉ်တွေအကြောင်းနားဆင်ရမယ်သုတဆုံးလေအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
ဟုတ်ကဲ့မြန်မာ initiative ဆိုတဲ့ဒီအဖွဲ့အစည်းကနေဒီအမှတ်လောင်းတွေရဲ့ information တွေကိုပေါ်ပြတဲ့ app တွေကိုသူလက်ပါတယ်
လာမယ့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေကိုမြမဤပညာကျွမ်းကျင်သူတွေကဘလို့အကူအညီတွေပေးနေသလဲဆိုတာကိုသိပ္ပံနဲ့ဤပညာမှာနှาศင်ကြရမှာပါရှင်ဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်မြမနိုင်ငံမှာမကြခင်တက်တန်းကုန်တော်မဲ့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်မှာကိုယ်စားလှယ်စုစုပေါင်း664ဦးရှိတဲ့အနေနဲ့အမျိုးသမီးဦးရေဟာ 4.6 ရာခိုင်နှုန်းသာရှိတဲ့အတွက်အရှိတောင်အာရှမှာတော့အမျိုးသမီးအမတ်ဦးရေအနည်းဆုံးတိုင်းပြည်ဖြစ်ပါတယ်အမျိုးသမီးအမတ်တွေအခုလိုအရေးအတွက်နေပါရတာဘာကြောင့်လဲအမျိုးသမီးတွေအနေနဲ့ဘာတွေအခက်အခဲရှိသလဲဆိုတာကိုကချင်ပြည်နယ်အင်ချမ်းရံကအောက်လွတ်တော်အမျိုးသမီးအမတ် 25 ဦးထဲမှပါဝင်တဲ့ဒေါ်ရဲဘူးကိုအမေရိကန်ပြည်ထောင်စုခေတ္တရောက်ခိုင်မှတွေ့ဆုံပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှဒေါ်လလာတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back ဒေါ်ရဲဘူးကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီကချင်ပြည်နယ်ပါတီရဲ့တွင်းမှုပေါ့အင်ချမ်းရံယူနီကနေ2010တုန်းကလည်းဝင်ရောက်ရွေးချယ်ခံရပြီးတော့ဒီတစ်ခေါက်တည်းဝင်ရောက်ရွေးချယ်ခံမယ်ဆိုတဲ့အခါကျတော့ဒီ2010ရွေးကောက်ပွဲအခြေအနေနဲ့အခုကလည်းမဲဆွယ်စည်းဝေးကာလရောက်ပြီးဆိုတဲ့အခါကျတော့အခု2015မှာကျင်းပမယ်ရွေးကောက်ပွဲအခြေအနေဘယ်လိုမြင်ပါလဲ
2010တုန်းကတော့ကျမတို့နိုင်ငံမှာရွေးကောက်ပွဲမလုပ်တာအရန်ကြာပြီကျမတို့ကိုယ်တိုင်ကတခါမှမပါဝင်ဘူးမပါဝင်ဘူးတဲ့အခါကျတော့ကျမတို့လည်းတော်တော်လေးဘာမှနားမလည်ပဲနဲ့ပဲဒီရွေးကောက်ပွဲကိုဝင်ခဲ့ပါတယ်ရွေးကောက်ပွဲဝင်ပြီးမှလွတ်တော်အမှတ်ဖြစ်လာတော့လဲဘာတင်ပြလို့တင်ပြရမှာမသိပါဘူးဒီလူနဲ့ပဲကျမတို့ကလွတ်တော်ထဲရောက်တယ်နောက်ပိုင်းကျတော့ကျမတို့လေ့လာတယ်စာအုပ်တွေလည်းဖတ်တယ်နောက်နိုင်ငံတကာမှာလည်းလေ့လာတယ်ကျမတို့လူထုရဲ့အတန်နေနားထောင်တယ်အဲ့လိုပဲလူထုနဲ့ပေါင်းစပ်ပြီးမှကျွန်တော်တို့အလုပ်လုပ်တဲ့အခါမှာတော်တော်လေးအောင်မြင်မြင်လှုပ်လာနိုင်ပါတယ်အဲ့တော့အခု2015ရွေးကောက်ပွဲရဆိုလို့ရှိရင်ပြည်သူလူထုတော်တော်လေးအမြင်ပွင့်လာတဲ့အနေအထားမျိုးရှိပါတယ်ဒီ9နှစ်တာကာလအတွင်းမှာလွတ်တော်ရဲ့အခမ်းကဏ္ဍကိုလည်းသူတို့နားလည်လာတယ်နိုင်ငံကပွင့်လင်းလာတဲ့အတွက်နိုင်ငံတကာကနေမှအသိအမြင်တွေလည်းတိုးလာတယ် NGO တွေလည်းများလာတယ်ဒါကြောင့်အသိအမြင်အများကြီးပွင့်လင်းလာပါတယ်အရင်2010တုန်းကဆိုကျွန်တော်တို့ကအကြောက်တရားနဲ့ပဲရွေးကောက်ပွဲဝင်ခဲ့တာပါတော်တော်များများကလည်းရွေးကောက်ပွဲဝင်ဖို့ကြောက်ကြပါတယ်ဘာကြောင့်လဲဆိုနိုင်ငံရေးထဲဝင်နေဆိုလို့ရှိရင်ထောင်နဲ့နီးတယ်လို့ပဲယူဆပြီးမှပါတီနိုင်ငံရေးကင်းရှင်းရမယ်ဆိုတဲ့အသည့်အမြင်နဲ့ပဲနေခဲ့တဲ့အတွက်တော်တော်လေးလူထုအားဆိုလို့ရှင်နိုင်ငံရေးနဲ့အလံဝေးခဲ့ပါတယ်လွတ်တော်ထဲရောက်တဲ့တိုင်းရင်းသားတွေလည်းနေပါတယ်အဲ့တော့ဒီ2015မှာတော့ကျမတို့အမျိုးသမီးတွေရောအမျိုးသားတွေရောတိုင်းရင်းသားတွေတော်တော်များများဆိုလို့ရှင်အခုရွေးကောက်ပွဲဝင်ဖို့အတွက်အမည်စင်းတင်တွင်းထားကြပြီးမှပါတီတော်တော်များများလည်းရွေးကောက်ပွဲဝင်ဖို့အတွက်ပြင်ဆင်ဆောင်ရွက်နေကြပါပြီအဲ့တော့ဒီ2015တော့ကျမတို့ရွေးကောက်ပွဲမှာတော်တော်လေးမြန်မြန်ဆန်ဆန်ပါဝင်လာတဲ့အနေအထားဖြစ်ပြီးမှဒီ2015ရလာဆိုလို့ရှင်လည်းအရင်ကထက်တာလွန်ကောင်းမွန်မယ်လို့ကျမယုံကြည်ပါတယ်ရှင
်ဆစောတို့တွဲပြူပြောရကျမကြားလဲ2010ရွေးကောက်ပွဲတုန်းကပေါ့နော်ဒီနိုင်ငံရေးတဲ့ဝင်မယ်ဆိုလို့ရှိရင်ထောင်နှခန်းနဲ့ဤတယ်ဆိုပြီးတော့ယူဆတဲ့အချိန်ပေါ့နော်အဲ့ဒီလိုအနေအထားမျိုးမှာဒေါ်ဒွဲပြူအနေနဲ့ဘာလို့နိုင်ငံရေးတဲ့ဝင်နေရှင
်ကျမနိုင်ငံရေးတဲ့ဝင်လာတာက2004နဲ့2008အထိပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတဲ့အမျိုးသားညီလာခံမှာကျမပါဝင်ခဲ့ပါတယ်ပါဝင်တဲ့အခါမှာအဲ့ဒီမှာလဲကျမတို့ကကျမတို့တင်ပြတာတွေ ရှိတယ်ဒါပေမဲ့ကျမတို့လည်းတိတ်မတင်ပြတတ်ပါဘူးအဲ့တော့ကျမတို့အခွင့်အရေးနဲ့ပတ်သက်ပြီးနည်းနည်းပါတင်ပြရတယ်လဲကျမတို့ကဘာမှဒါလုတ်ကင်ခွင့်ပါဝင်ခွင့်မရဘူးပေါ့နော်ကျမတို့လည်းတိတ်တော့လည်းအဲ့တုန်းကနားလေတဲ့အခြေအနေမျိုးမရှိဘူးဒါပေမဲ့အဲ့တော့ကကျမတီးလိုက်တာဆိုလို့ရှိရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာကျမတို့ပြည်သူအတွက်ရောကျမတို့တိုင်းရင်းသားတွေအတွက်ရောပြည့်စုံတဲ့အခြေခံဥပဒေတရားမဟုတ်ဘူးဆိုတာသိပါတယ်ဒါပေမဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအားဖြင့်သာဒီမိုကရေစီကိုတွားရမယ်ဆိုတာနားလည်လိုက်ပါတယ်နောက်တစ်ခုကဆိုလို့ရှိရင်ဒီဥပဒေကိုပြင်ဆင်ဖို့ကဆိုလို့ရှိရင်လည်းကျမတို့လွတ်တော်တဲ့ရောက်မှပြင်လို့ရမယ်ဆိုတာဒီဥပဒေမှာရေးသားထားတာကိုတွေ့ရပါတယ်အဲလွတ်တော်ထဲသွားတယ်ဆိုတဲ့အခါမှာလည်းပြည်နယ်လွတ်တော်ထဲကျမတို့ကပြည်ထောင်စုလွတ်တော်ပေါ့နော်အထူးသဖြင့်ပြည်သူလွတ်တော်မှာပါဖို့လိုတယ်ဆိုတာကျမစိတ်ထဲမှာခံယူတဲ့အတွက်ကျမဒီလွတ်တော်ထဲမရောက်ရအောင်ကျမနိုင်ငံရေးထဲသွားချင်းဖြစ်ပါတယ်ကျမကဆိုလို့ရှိရင်ရခင်ကကျမရှင်းနေတူဖြစ်ပါတယ်အဲ့တော့ရှင်းနေတူဖြစ်တဲ့အတွက်ဒါတွေကိုနည်းနည်းသဘောပေါက်သွားတဲ့အတွက်ကျမလွတ်တော်ထဲရအောင်သွားပြီးမှကျမတို့အခွင့်အရေးအတွက်လွတ်တော်မှာဆောင်ရွက်ရမယ်ဆိုတဲ့အသီးစိတ်နဲ့သွားတယ်ဒါပေမဲ့လွတ်တော်ထဲရောက်လို့ရှိရင်ကျမတို့ဒုက္ခရောက်မယ်အခက်အခဲဖြစ်မယ်ဆိုတာလဲအဲ့ဒီတော့ကကြိုပြီးသီးတဲ့အတွက်ကျမတို့အရာရာတိုင်းကိုပြင်ဆင်သွားပြီးမှပေါ့နော်တကယ်လွတ်တော်ထဲရောက်တဲ့အခါမှာကျမတို့ပြင်ဆင်မှုတွေအရဆိုလို့ရှိရင်တကယ်အကျိုးရှိတယ်ဆိုတာသိရှိရပါတယ်တကယ်လွတ်တော်ထဲရောက်တဲ့အခါကျတော့လဲကျမတို့ကတော်တော်ခက်ခဲနဲ့အလုပ်တွေကိုလုပ်ကံရပါတယ်ဘာလို့လဲဆိုပထမဆုံးအကြိမ်လွတ်တော်ဖြစ်တဲ့အတွက်ကျမတို့ဟာအဲဆုခင်းလမ်းပေါ့နော်အဲ့မှာသွားပါပန်းခင်းလမ်းမဟုတ်ပါဘူးအစစအရာကျမတို့အနစ်နာခံပြီးဆောင်ရွက်ရတဲ့အနေအထားမျိုးရှိပါတယ
်တော်တော်ပြပြောတယ်ဒီလွတ်တော်ရောက်တဲ့ခါပေါ့နော်ဒီပြင်စင်နာတွေရှိတယ်နောက်တော့ဆောဆောကလိုမျိုးပန်းခင်းနဲ့လမ်းမဟုတ်ဆုခင်းနဲ့လမ်းဖြစ်တယ်အထူးသဖြင့်ဒီအမျိုးသမီးလွတ်တော်အမတ်တွေအတွက်ကောဘယ်လိုမျိုးအခက်အခဲတွေပို့ပြီးတော့ရှိပါလဲရှင
်အမျိုးသမီးလွတ်တော်အမတ်တွေကပို့ပြီးအခက်အခဲရှိပါတယ်ဘာကြောင့်လဲဆိုလို့ရှင်ကျမတို့ကအမျိုးသမီးတွေကအိမ်မှာလဲမိသားစုကိုကိုကဥဆောင်ရတယ်။နောက်ကျမတို့လိုဝင်ငွေရှာနေတဲ့အမျိုးသမီးတွေဆိုလို့ရှင်ကိုယ့်ရဲ့ဒီအသက်မွေးဝမ်းကြောင်းဖြစ်တဲ့ဝင်ငွေရှာတဲ့အလုပ်ကိုထားခဲ့ရတယ်ပေါ့နော်။ကျမဆိုရှေ့နေလိုက်နေတယ်။အဲ့တော့ရှေ့နေအလုပ်ကိုထားခဲ့ရတယ်။နောက်တစ်ခါကျမတို့ကမိခင်တွေဖြစ်တဲ့အတွက်ပေါ့နော်။သားသမီးတွေကိုထားခဲ့ရတယ်။မိသားစုစီမံခန့်ခွဲမှုကိုထားခဲ့ရတယ်။အဲ့ဒါတွေကပြည်နယ်လွတ်တော်မှာတော့တိတ်မသိတာပဲ။အဲဒီနေပြည်တော်ပြည်ထောင်စုလွတ်တော်မှာလာပြီးလွတ်တော်အမတ်လုပ်တဲ့လူအတွက်ကတော့တကယ်ကိုကျမတို့အခက်ခဲဖြစ်တဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။အိမ်အတွက်လည်းပူရတယ်၊ကလေးတွေအတွက်လည်းပူရတယ်။နောက်ပြီးကျမတို့ကလေးတွေငယ်တဲ့မိခင်နေဆိုလို့ရှိရင်လည်းကလေးငယ်လို့စိတ်ပူရတယ်ကျမတို့နည်းနည်းကြီးလာတဲ့လူငယ်တွေရှိတဲ့မိခင်နေဆိုလို့ရှိရင်လည်းအချိန်နဲ့အမျှသူတို့အတွက်ပျက်စီးသွားမှာကိုစိုးရိမ်နေရတယ်ပေါ့နော်အဲ့ဒီစိုးရိမ်စိတ်နဲ့တစ်ဖက်ကလည်းကျမတို့လူသူအတွက်ပေါ့နော်အလုပ်လုပ်ရတဲ့အခါမှာကျမတို့ရဲ့တင်ပြမှုတွေအဆိုတွေအောင်နိုင်ဖို့အတွက်နောက်လွတ်တော်ထဲမှာကျမတို့ဒီအဆိုတွေအောင်မြင်ဖို့အတွက်မဲပေးတဲ့အခါကျမတို့မဲအပြည့်ရဖို့အတွက်ဒါတွေဆောင်ရွက်ရတာတွေနောက်မှလိုက်ပြီးစီယုံရတာတွေကတော်တော်ကိုကျမတို့ပင်ပန်းအခက်အခဲဖြစ်ပါတယ်နောက်တစ်ခုကလို့ရှိရင်ကျမတို့ကလည်းအကုန်လုံးပြည့်ပြည့်စုံပြီးတတ်ထားတာမဟုတ်တဲ့အခါကျတော့လွတ်တော်နားတဲ့အချိန်မှာလည်းကျမတို့အသင်တန်းတွေတွက်တက်ရတယ်နိုင်ငံတကာတွေမှာလိုက်ကြည့်ရတယ်အဲ့လိုအချိန်ပေးရတဲ့အခါကျတော့ကျမတို့မိသားစုသားသမီးတွေတော့လုံးလုံးကိုပြစ်ထားရတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခုကတော့ကျမတို့နေပြည်တော်မှာနေတဲ့အခါကျမတို့ခက်ခဲနဲ့ပဲနေရပါတယ်အဲတချို့ဆိုစီပင်မှာပေါ့နော်ဒီပြီးခံဖြိုးတွေကတော့ပြီးခံဖြိုးရိတ်တာမှာအဲ့တော့မိသားစုလည်းခေါ်ထားလို့မရတဲ့အနေအထားမျိုးဖြစ်တဲ့အခါကျဒီ9နှစ်တာကာလမှာတော့တော်တော်လေးနဲ့ကျမတို့ကမိသားစုဘဝဆုံးရှုံးတဲ့အပြင်ကျမတို့တော်တော်လေးခက်ခဲနဲ့အလုပ်လုပ်ရတယ်နောက်မဲဆန္ဒနေနဲ့လည်းကျမတို့ကင်းဝေးရတယ်ပေါ့နော်ဘာလဲဆိုကျမတို့ကပထမဦးဆုံးအကြိမ်ဖြစ်တဲ့အခါကျလုပ်ရတဲ့အလုပ်တွေကလည်းအများများတယ်ဥပဒေတွေကလည်းပြင်ရတာအများများတယ်ဆိုတော့တစ်နှစ်မှာကျမတို့ကရှစ်လလောက်ကတော့နေပြည်တော်မှာရှိနေတဲ့အတွက်ကျမတို့ဒီအချိန်အများကြီးပေးရပါတယ်ဒါမဲ့ကျမတို့ကတော့ကိုယ့်ကိုလူထုရွေးချယ်လိုက်တဲ့အခါမှာဘာပြောအခက်ခဲဘလောက်ရှိကျမတို့ကဆိုလို့ရှင်ဒါလူထုနဲ့ပူပေါင်းမှကျမတို့အခက်ခဲတွေကိုနောက်မှထားပြီးကျမတို့စူးစမ်းဆောင်ရွက်ခဲ့မှုတွေလည်းအများကြီးရှိပါတယ်ရှင်
ဟုတ်ကဲ့အခုလိုမျိုးမိသားစုအရေးသားသမီးအရေးဆုံးရှုံးမှုတွေနစ်နာခံမှုတွေအများကြီးလုပ်ခဲ့ရတာပေါ့နော်အခုဒီကုံလွန်ခဲ့တဲ့ကာလမှာဆိုအဲ့လိုလုပ်ခဲ့ရပြီးတဲ့အခါမှာတစ်ဖက်မှာလေဒီလွတ်တော်တွေမှာကြိုးပမ်းနေရတယ်ဆိုတဲ့အခါကျတော့ပြန်စဉ်းစားကြည့်မယ်ဆိုလို့ရှိလို့ရှိရင်အခုလိုဆွန့်လွတ်မှုအတွေ့ခြေနှက်မှုရရှိပါလား
အခုလိုဆွန့်လွတ်တာခြေနှက်ပါတယ်ရှင်ဘာလို့လဲဆိုကျမတို့ကဒီလုပ်ငန်းလုပ်တဲ့အခါမှာကျမတို့အများအတွေ့လုပ်ဖို့ဆိုမှရည်ရွယ်ပြီးလာခဲ့ခြင်းဖြစ်ပါတယ်နောက်တစ်ခုကဆိုလို့ရှိရင်ကျမ ရှေ့နေတူဦးဖြစ်တဲ့အတွက်အနိုင်ရှင်ပြီးပြောမယ်ဆိုလို့ရှိရင်ရှေ့နေလုံနေတဲ့အခါမှာကျမတို့လာငားတဲ့လူတစ်ယောက်နှစ်ယောက်ပေါ့နော်အဲဒါမှမဟုတ်တရာမှာ30ဖြင့်ဖြစ်မယ်ပေါ့နော်အဲ့လောက်အတွက်ပဲကျမတို့အဲသူတို့အကျိုးအတွက်ပဲအလုပ်လုပ်ပေးနိုင်ပါတယ်အခုကတော့ကျမတို့ကပြည်သူလူထုတရလုံးအတွက်အလုပ်လုပ်ပေးနိုင်တဲ့အတွက်အဲရှေ့နေလုပ်ငန်းနဲ့နိုင်ရှင်လို့ရှင်ကျမတို့ကပို့ပြီးတော့အလုပ်လုပ်နိုင်တဲ့အနေအထားမျိုးရှိတဲ့အတွက်ကျမကျေနပ်ပါတယ်နောက်တစ်ခါဆိုလို့ရှင်ကျမတို့အမျိုးသမီးတွေဖြစ်တဲ့အတွက်ကျမတို့ကပို့ပြီးမှခံစားတတ်ပါတယ်အခုတိုက်ပွဲတွေဖြစ်တယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေပို့နစ်နာတယ်ကလေးတွေနစ်နာတယ်ကျမတို့တွေ့တဲ့အခါမှာကျမတို့ဒီမိခင်များဖြစ်တဲ့အတွက်ပို့ပြီးခံစားတဲ့အတွက်လွတ်တော်မှာပွန့်ပွန့်လင်းလင်းပြောရရင်အမျိုးသားတွေထဲကျမတို့ကခံစားချက်ပိုများပြီးမှဒီခံစားချက်တွေပေါ်မူတည်မှအဲဆွေးနွေးပြောဆိုတဲ့အခါမှာအောင်မြင်မှုတွေလည်းအများကြီးရပါတယ်နောက်မှအမျိုးသမီးကိုယ်စားလှယ်တကယ်လဲအင်တိုက်အားတိုက်ကျမတို့ကအင်အားထက်မှဆောင်ရွက်ခဲ့မှုတွေကြောင့်ကျမတို့အမျိုးသမီးတွေရဲ့အတန်ကလည်းလူနည်းပေမဲ့ပေါ့နော်အတန်ကတော့အဲကြဲကြဲတော့လွတ်နိုင်ပါတယ်ဆိုတာကျမအနေနဲ့ဒါအတွေ့အကြုံကိုပြောပြချင်ပါတယ် You can bend but never break me
cause it only serves to make me.ထလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကနေကိုအောင်အောင်ဒီစီစဉ်တင်ဆက်ပေးနေတဲ့သုတဆုံးလေးအမေရိကတခွင်အစီအစဉ်ကိုလည်းနားဆင်ကြည့်ကြရအောင်ပါရှင်
မြန်မာနိုင်ငံကရေးပေးတဲ့ပြည်သူတွေကိုကူညီနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှနေထိုင်တဲ့မြန်မာတွေဟာသူတို့နေထိုင်ရာပြည်နယ်တွေအလိုက်ရန်ကုန်ငွေရှာဖွေတာမှာဒီနယူးယောက်ပြည်နယ်မြို့တော်မှာတော့ရန်ကုန်ငွေရှာဖွေပွဲကိုဒီလွန်ခဲ့တဲ့လတုန်းကပြုလုပ်ခဲ့ပါတယ်။ Thought Media အဖွဲ့ကကမ္ဘာကထပြုလုပ်ခြင်းပါတဲ့ဒီရန်ကုန်ငွေပွဲနဲ့ပတ်သက်လို့အဖွဲ့ရဲ့မန်နေဂျာကိုရဲလင်းကအခုလိုစပြီးတော့ရှင်းပြပါတယ်
။ပမာပြည်မှာလိုအပ်တဲ့ကလေးတွေအတွက်ဆိုပြီးတော့ကျွန်တော်နှစ်တိုင်းရန်ကုန်ငွေရှာပွဲလုပ်တယ်။ဒီနှစ်တော့ပမာပြည်မှာလည်းဒီရေးပေးကြောက်ဒုက္ခရောက်နေတာတွေ့ရတဲ့အခါကျတော့ကျွန်တော်တို့ target ပြောင်းပြီးတော့ဒီနေ့ရေးသေးတွဲလို့ဟိုကိုတက်နိုင်တယ်လို့ကူအောင်ဆိုပြီးတော့ဒီနှစ်ဖက်အတွင်းပေါ့နော်အချိန်တိုတိုတောင်းတောင်းတဲ့ဟိုကြိုးစားပြီးတော့ fundraising လေးတစ်ခုလုပ်ဖြစ်တယ
်ဘလို့ပုံစံမျိုးနဲ့ဒီရမုံငွေရှာဖွေပွဲလေးလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုနည်းနည်းလောက်ရှင်းပြပေးပါဦး
တိုင်းဟိုကျွန်တော်တို့ profile လေးတစ်ခုရှိတာပေါ့နော်ကျွန်တော်တို့ရဲ့တငယ်ချင်းတွေမိတ်ဆွေတွေ supporter တွေဇီးရနေအဲ့လိုမျိုး food လေးတွေအလှခံပြီးတော့ဒီတိုင်းဟိုအလကားဟို entrance fee ကိုလုံးဝ waive လုပ်လိုက်ပြီးတော့ဟိုတက်နိုင်တဲ့လောက် donation အဝမှာထည့်ပြီးလို့ရှိရင်ထည့်ရကြရဲမြန်မာစာကြိုက်တော့အဝစာ buffet line နှစ်ခုနဲ့ပေါ့နော်အဲ့လိုမျိုးဟို live ဟို stage show လေးတစ်ခုတည်းတစ်ခုနဲ့အဲ့လိုမျိုးဖြောပြေးပြီးတော့အဲ့လိုရမုံငွေရှာတာပေါ့နော
်ပြီးခဲ့တဲ့နှစ်ပတ်လောက်ကလုပ်ခဲ့တဲ့ရမုံငွေရှာဖွေပွဲကိုပရိသတ်ဟိုဘလောက်လောက်လာကြလဲခင်ဗ
ျကျွန်တော်တို့မှန်းကြည့်တော့900ဆွန်းဆွန်းလောက်လာတယ်အရင်နှစ်တရားတည်းဆိုရင်တော့လူနေတယ်အရင်နှစ်တရားဆိုအဲ့လို600 800လောက်အများကြီးလာဒီနှစ်ကနှစ်ပတ်အတွင်းလုပ်လိုက်တော့တချို့လည်းခရီး summer vacation season ဆိုတော့ခရီးသွားတဲ့လူတွေပါနေလာလမတိလိုက်တဲ့လူတွေနဲ့လူနည်းနည်းလေးနဲတာပေါ့နော်ဒါပေမဲ့အတိုင်းထက်အလွန်ပါပဲလာတဲ့လူတွေကလည်းစေတနာတရားတရားချတောင်းသားနဲ့ဟိုကိုတိုင်းပြလူတွေကိုလေကိုပြန်ချီခြင်းနဲ့စိတ်နဲ့ဆိုတော့အလှငွေအလုံးပေါင်းကျွန်တော်စိတ်တယ်ပွဲမှာကြီးပဲကျွန်တော်တို့18,000ကျော်ရတယ်အဲ့ဒီပွဲမှာတိုင်ငင်းနဲ့အခုထက်ဒီဆက်လက်လူနေတဲ့ဟာတွေနဲ့ဆိုရင် 32,000 ကျော်ပေါ့နော်ကျွန်တော်တို့အလုံးကောက်ခံရရှိပါတယ
်ဒီရမုံငွေတွေကိုဘယ်လိုလှူပြစ်လဲခင်ဗျ
ပွဲမတိုင်ခင်နေ့ကလည်းကြိုပြီးတော့ကျွန်တော်တို့$1,000ကိုပမာဒီကိုလွှဲပြီးတော့ကျွန်တော်တို့အရင်လှူပလိုက်ပြီးပါပြီ။တော့ကင်ဂျီဖောင်ဒေးရှင်းရဲ့ဒီတကူဆရာတော်ကြီးရဲ့ပရာဟီတာအဖွဲ့နဲ့ကလေးမျိုးကတွဲလက်များအဖွဲ့၃ဘွဲကိုခွဲပြီးတော့ US $1,000 ကျွန်တော်တို့လှမ်းလှူလိုက်တယ်။အဲ့ဒါအခုပွဲပြီးတော့ကျွန်တော်တို့နောက်ထပ်အခုဒီတစ်ပတ်နှစ်ပတ်အတွင်းမှာကျွန်တော်တို့ဟိုစီစဉ်လာပြီးပါပြီ။ဒေါကင်ဂျီဖောင်ဒေးရှင်းကို$1,000ပဲထပ်လှူမယ်။ကလေးမျိုးကအဲဒီပရာဟိတအဖွဲ့ဒေါ်လာများပရာဟိတအဖွဲ့ကိုနောက်ထပ်$5,000အဲဒီကလေးပပလေရရွာတွေဒုက္ခရောက်ခဲ့တဲ့ရွာတွေအားလုံးရဲ့ကျန်လေထူထောင်ရေးအတွက်ကျွန်တော်တို့$5,000ထပ်လှူမယ်မှန်တာတော့
ဒီ Top Median အဖွဲ့အနေနဲ့ရောဒီအဖွဲ့ဝင်တွေကိုယ်တိုင်ကနေပြီးတော့ဒီရေးပေးတင်နေတဲ့ပြည်သူတွေရှိတဲ့ဒေသတွေကိုကိုယ်တိုင်တွားရောက်ပြီးတော့ဟိုလှူဒန်းတာမျိုးရောရှိပါလားခင်ဗျာ
ကျွန်တော်တို့ကိုယ်တိုင်ဒီအမေရိကနေတော့မသွားဘူးပေါ့နော်အရင်နှစ်တည်းကတော့သွားခဲ့ဘူးတယ်ကျွန်တော်ကိုယ်တိုင်လည်းဗမာပြည်မှာအဲ့လိုမျိုးဟိုမိဘမဲ့ကလေးကြောင်းတွေကိုတကြောင်းဝင်တကြောင်းထက်လိုက်ကြည့်ပြီးတော့အဲ့လိုလိုအပ်တဲ့ဟာတွေ survey လုပ်ပြီးတော့အဲ့လိုဝယ်ချမ်းပြီးတော့ကိုယ်တိုင်ဖြူခဲ့ဘူးတယ်တချို့နှစ်နှစ်လောက်ကျွန်တော်ကိုယ်တိုင်သွားတယ်ဒါပေမဲ့ဒီကနေသွားပြီးလှူဖို့ကြတော့အဲ့လိုအဆင်သိပ်အဆင်မပြေရန်ဝေးတဲ့ခါကျတော့ကျွန်တော်ရန်ကုန်မှာအဲ့ဒီမြစ်တာမွန်ဆွန်လောင်းအသင်းဆိုတဲ့ဟာရှိတယ်ကျွန်တော်ရဲ့အတီကဒီသတ်မီဒီယံအတွက် volunteer လုပ်ပေးတဲ့အုပ်စုပေါ့နော်ကျွန်တော်တို့တာဝကလာအ အဲ့ဒီအဖွဲ့တွေရဲ့အနန္တတခြားတငယ်ချင်းမိတ်ဆွေတွေအားလည်းဟိုဘက်ကနေတက်နိုင်တယ်လို့ကူညီတဲ့သူချင်းတဲ့အားတွေကိုသူတို့ဖြစ်အောင်လုပ်ပေးတယ်
။ Thought Media အဖွဲ့ကိုဘယ်လိုစပြီးတော့ဖွဲ့ပြလဲ။နောက်ဟိုဘယ်လိုလှုပ်ရှားမှုတွေလုပ်ဖြစ်လဲဆိုတဲ့အကြောင်းတွေကိုရောရှင်းပြပေးအောင်
။ဒီအဖွဲ့လေးထောင်ပြတဲ့အကြောင်းကဆောစောတော်တယ်လို့ပဲ Musician 3ယောက်ကသူတို့music နဲ့တခုခုပေါ့နော်အကျိုးပမာပြီးတော့ဗါအကျိုးပြုနိုင်မလဲဆိုတော့ကျွန်တော်ကဒီ community တဲမှာနည်းနည်းလေးအလိုမျိုး active ဖြစ်တဲ့အခါကျတော့တို့ကကျွန်တော် propose လုပ်လာတယ်တို့အဖွဲ့လေးထောင်ပြီးတော့ပွဲလေးတွေလုပ်အောင်နဲ့ရတဲ့ပတ်စံနဲ့ပမာပြီးတော့လှူမယ်ပေါ့နော်တက်နိုင်သလောက်ဆိုဖြစ်ကျင်တော့အဲဒီကျွန်တော်တို့စဖွဲ့လက်နှစ်ပဲ2008 I believe အဲဒီမှာ Nagis ပမာဒီမှာ Nagis မုံနိုင်ကြတယ်ဆိုတော့အဲဒီနှစ်ကအဲဒီပွဲအဲ့နာဂတ်မတိုင်ခင်မှာကျွန်တော်တို့ပွဲလေးတစ်ပွဲလုပ်ပြလိုက်တယ်။အဲ့ရတဲ့ဒေါ်လာ6000နဲ့အဲ့ပထမဆုံးနှစ်ပေါ့နော်။ဒေါ်လာ6000နဲ့လို့ပမာပြီးအဲ့ဒီ AWB တိုင်းမှာကျွန်တော်တို့ကြောင်းလေးတစ်ကြောင်းဆောက်ပြတယ်။မူလာတန်းကြောင်းလေးတစ်ကြောင်း4500နဲ့ဆောက်တယ်။နောက် 4500 ကျတော့အဲ့ဒီရန်ကုန်ကအဲ့ဒီကိုတူကိုတာဖုံဖုံတပါထောင်လာတယ်မိပါမယ်ကလေးကြောင်းအလုံးလှူပလိုက်တယ်။ဟိုလိုအပ်တဲ့ဟာတွေပေါ့နော်
။ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းပါခင်ဗျာ။အခုလိုအကူအညီတွေပေးနိုင်မှုရောနောက်ထပ်ဘာရီစီဇန်ထားလဲဆိုတာကိုရှင်းပြပေးပါခင်ဗျာ။
လောလောဆယ်တော့ရေကြသွားတယ်ပါတယ်ပေါ့နော်ဒါပေမဲ့ရန်ကုန်မှာရန်ကုန်ရေလုံးမဟုတ်ဘူးဗမာပြည်တစ်ခုလုံးမှာအဲ့လိုမျိုးဟိုခိသွားတဲ့ damage အရန်ကြီးတယ်နောက်နှစ်နှစ်သုံးနှစ်အတွင်းဒီစားတောက်ဆရာတွေရောလူတွေဟိုပြန်လည်ထူထောင်မှုကိစ္စတွေရောအများကြီးပေါ့နော်ဖန်နဲ့ပတ်သက်လို့ရှိရင်အများကြီးဟိုထပ်လူသေးတယ်ကျွန်တော်တို့ရှင်းပြအောင်ကျွန်တော်တို့လူတဲ့ပတ်စံကဘာမှမရှိဘူးတကယ်တကယ်ဟိုမှာလူရတဲ့အတိုင်းတာနဲ့ရှင်းလို့ရှိရင်ဆိုတော့တက်နိုင်တယ်လို့အားလုံးဝိုင်းပြီးတော့ကျွန်တော်တို့စီကတဆင်ဆူမတော့မဟုတ်ဟိုကိုတက်နိုင်တယ်လို့ဟိုတယောက်ဟိုတက်နိုင်တယ်လို့ဝိုင်းပြီးတော့ဝိုင်းကူကြပါလို့
ဒါကတော့ရေပေးတင်ပြည်သူတွေကိုကူညီဖို့နယူးယောက်မြို့ကလူငယ်တွေရဲ့ရမုံငွေရှာဖွေပွဲအကြောင်းကိုမေးမြန်းခဲ့တာပါအမေရိကန်နောက်လေပိုင်းဒေသမှာရှိတဲ့ Wisconsin ပြည်နယ်မှာနေထိုင်တဲ့သူတွေကတော့တိန်တဆင်လိုက်လံပြီးတော့အလူငွေကောက်ခံကြတယ်လို့ဆိုရတယ် Milwaukee မြို့မှာနေထိုင်တဲ့ကိုသူရင်ဝင်းကအခုလိုစပြောပါတယ်
ကျွန်တော်တို့ဒီမှာတော့ဆိုရင်အဲ့လိုမျိုးရေပေးဖြစ်လာပြီးဆိုတော့အာကျွန်တော်တို့ဒီဟာအတွက်ကိုပေါ့နော်ကျွန်တော်တို့ဟိုစားပရာဟိတဆိတ်ရှိတဲ့လူတွေစုစည်းပြီးတော့ကျွန်တော်တို့ကဒီပိတ်ရက်တွေကြားတဲ့အခါကျရင်ကျွန်တော်တို့သူတို့ဖုန်းလမ်းဆက်တယ်နောက် Facebook ကနေလည်းကျွန်တော်တို့ကနေတော့ဟိုဆော်အော်တာပေါ့နော်ကျွန်တော်ဒီအစီအစဉ်လေးလုပ်ချင်တယ်ကျွန်တော် live လုပ်ချင်တယ်ပေါ့နော်အဲ့လိုဆော်အော်ပြီးတဲ့အခါကျတော့သူတို့ချီဖုန်းဆက်ပြီးတော့အာကျွန်တော်ကတွားပြီးတော့ဟိုအိမ်မှာတွားလူခံတာပေါ့နော်တချို့ကလည်းကျွန်တော်တို့တင်ထားတဲ့ Facebook မှာကြည့်ပါအဲကျွန်တော်တို့ရှင်လေးလာပြီးတော့လူခံပါဆိုပြီးတော့အဲ့လိုမျိုးပြောလို့ကျွန်တော်ဟိုတွားပြီးတော့လူလိုက်ခံတဲ့ခါကျတော့အမ်ပထမကနဦးမှာပထမဆုံးကျတော့လူငွေပထမ $6,300 ကျော်ရတယ်ဆိုမဲ့
ဟုတ်ကဲ့ဟိုအခုကျတော့ရောဒီအလူငွေတွေကကောက်တော့မဲလားကောက်ပြီးသွားပြီလား
အာကျွန်တော်တို့ဟိုကောက်ပြီးသွားပါပြီအဲ့ဒီရေပေးအတွက်ကတော့ကျွန်တော်ကောက်ပြီးပြီဟိုအဲ့ဒီပထမတစ်ဆင့်မှာ $6,300 ကျော်နောက်တစ်ခါနောက်ထပ်ထပ်ပြီးတော့လူထားလေးလည်းရှိတယ်အဲ့ဒီဟာလေးတွေပါထပ်ပြီးတော့ပို့ပြီးတော့ကျွန်တော်ဟိုကိုဝေလူကျော်တို့ foundation ကိုဆက်သွယ်ပြီးတော့လူလန်းလိုက်ပါလား
နောက်ဒီ $5စီလာကောက်မယ်ဆိုပြီးတော့ဒီပြောထားတာလေ Facebook မှာကျွန်တော်တို့တွေ့လိုက်ရပါတယ်ဟိုအဲ့ဒီအကြောင်းကိုနည်းနည်းတော့ပြောပြပြပြအောင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမှာအခုဒီမြန်မာပြည်မှာဒီကမြန်မာမိသားစုတွေနေတဲ့အခုလက်တလုံးမှာအဲ့လိုပေါ်သွားတဲ့ရေပေးကိစ္စတွေမှာဟိုဥပမာပေါ့နော်ရောအိုင်ဒီယာတစ်ခုရနောက်နောက်ကျရင်ဒီလိုမျိုးဖြစ်လာပြီးဆိုတော့ရဲ့အကြောင်းဆိုကိုရရဆိုတော့အခု $5 foundation ဆိုပြီးတော့တော့စာရီလုံးလာလေးလည်းရှိပါတယ်အဲ့ဒီဟာတမိသားစုကိုနော်တစ်လောက်မှာ$5ပဲထည့်ပါအဲ့တစ်လောက် $5ထည့်တဲ့ဟာကိုစုစည်းပြီးတော့ကျွန်တော်တို့အော်ဗမာတင်းစီရမယ်အခုလိုမျိုးမြန်မာအတိတ်ကတော့မြန်မာပြည်မှာသဘာဝဘေးရန်ရေပေါ်လာပြီဆိုရင်ပထမဦးဆုံးကျွန်တော်တို့ကချက်ချင်းကူညီပေးနိုင်မှုဆိုရင် iPhone $5 foundation ကိုစပြီးတော့လုပ်နေပါတယ်အဲ့ဒါကလည်းရေပေးကိုကူညီနေတာကရလာတဲ့ဒီအကြံပေါ့နော်ရလာတဲ့စိတ်ကူးလေးပ
ါဟုတ်ကဲ့ဟိုတစ်လကို $5စီထည့်ပြီးတော့ငွေစုမဲ့အစီအစဉ်မှာရောမိသားစုတွေဘယ်လောက်များများပါဝင်ကြလဲခင်ဗျာ
လောလောဆယ်ကျွန်တော်တို့ဟိုအစပြုတ်လိုက်တဲ့အချိန်မှာလောလောဆယ်မိသားစု50ဝန်းကျင်လောက်ရပါတယ်အားလုံးဝင်ကြမှာတချို့ကလည်း $5အပြင်ကိုသူတို့ကပို့ကျွန်တော်တို့ကတော့အချိန်ကတော့$5တော့အနည်းဆုံးထည့်ပြီးတဲ့ခါကျရင်ကိုကစိတ်အားထက်တိုင်ပဲပို့ထည့်လိုက်ရတယ်ဆိုတော့အော်ဆက်ဆက်ချင်းမှာအဲ့လိုစိတ်အားဟိုသူတို့အားရကြကောင်းပါလူရောက်ဟိုမိသားစု50ဝန်းကျင်လောက်ကလူလန်းတဲ့ငွေလောလောဆယ်$5,965တော့အစားပြည်ပြီးရပါပြီအဲ့ဒါကြောင့်ကျွန်တော်စလုပ်လို့
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါအခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့2015ရွေးကောက်ပွဲအတွက်မြန်မာနိုင်ငံကဤပညာရှင်တွေ ဘေကန်နာကနေပါဝင်လှုပ်ရှားနေကြတယ်ဆိုတာကို ID နီးပညာကျွမ်းကျင်သူ Digital ကဝေးကုမ္ပဏီကကိုအောင်ခမ်းကပြောပြပေးမှာပါ။
ကျွန်တော်တို့ company ကိုလည်းတော့မဟုတ်ဘူးကဒီ foreign based NGO အဖွဲ့ကြီးတစ်ခုနဲ့ပူးပေါင်းပြီးတော့ရေကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကိုအမဲပေးဖို့အတွက်ပြီးတော့ဒီနိုင်ငံရေးအသိရှိဖို့အတွက်အစားကြီးတဲ့ဒီကူတူတူတာကိုပေးတဲ့ဒီ mobile application ကိုဖန်တီးနေအခုပြီးတော့မှာပေါ့နော်အဲ့ဒါကိုကျွန်တော်တို့ကနောက်လူငယ်တွေအဓိကကြီးပဲပြီးတော့ကျွန်တော်တို့ကဒီဟာကိုဖြန့်ချီမှာအဲ့ဒါကတစ်ခုပေါ့နော်အဲကျွန်တော်တို့လိုမျိုးပဲအခြားသောဒီပညာကော်မတီတွေကလည်းအဲ့ဒီ NGO တွေပြီးတော့ဒီနိုင်ငံရေးအဖွဲ့ကြီးတွေဒီအကူအညီမှုနဲ့အဲ့လိုမျိုးပဲ mobile application တွေပေါ့နော်လူတွေကိုလူအပြည့်အဝသူ့ပါပေးတဲ့ application တွေပြီးတော့ဒီရေကောက်ဝဲကိုစောင့်ကြည့်လို့ရမယ့် application တွေကိုအဖွဲ့ကြီးတွေနဲ့ပူးပေါင်းပြီးတော့လုပ်နေတာမျိုးတွေကရှိရတယ
်ဒီနီးပညာရှင်တွေကပံ့ပိုးတယ်ပြိုင်ပွဲတွေလုပ်ပေးနေတယ်လို့လည်းကြားပါတယ်ဘလို့ပြိုင်ပွဲလေးတွေမျိုးပါလဲ
ဟုတ်ကဲ့ပါခင်ဗျာဒီရေကောက်ဝဲမှာဝင်ပြိုင်တဲ့သူတွေရဲ့စည်းရင်းတွေပြီးတော့ဒီဒီကောက်ဝဲမှာဒီ Facebook ရှိတဲ့စည်းရင်းတွေအစားကြီးတဲ့ဒီဒီကအဆက်သက်တွေကိုကျွန်တော်ဒါအရင်လိုမဟုတ်တော့ဘူးဒီတော့ဘုရားတော်ကဒါလို့သူများကနေဒီလိုချောက်ပြရတာဒီအဲ့တော့ခါမှခါတော့စုငွေတွေနဲ့တက်လာပြီးတော့ရောဒီဒီဟာကိုပုံပြီးတော့ information တွေကိုတော့ရတယ်ဒီနေ့ကနေကိုပြလိုက်တာပြလိုက်တဲ့ခါမှသူကဒီ data တွေကိုအကောင့်ကြည့်ပြီးတော့ဒီ payment လူတွေ user တွေကိုဒီ data တွေကိုဘယ်လိုမျိုးရောက်အောင်ပို့ဆောင်ပေးရမှာလဲဆိုတော့ idea တွေကိုကျွန်တော်တို့ကထုတ်ဖို့တော့ကြည့်ရပြီးတော့ပြန်ပွဲတွေလုပ်တာပါအဲ့ဒါက mobile application တွေပါမယ်ပြီးတော့ website တွေနဲ့
ပါမယ်ပေါ့နော်ဟုတ်ကဲ့အခုမဲပေးတဲ့ဥစ္စာတော့ဒါပထမဆုံးဒီမြန်မာနိုင်ငံမှာပွန့်ပွန့်လင်းလင်းမဲပေးတဲ့ပုံစံမျိုးပေါ့နော်နိုင်ငံတကာကိုလည်းဖိတ်ထားတယ်ဒီနီးပညာပိုင်းကလည်းကိုအောင်ခမ်းတို့လူငယ်တွေကပါဝင်ခွင့်ရတယ်ပေါ့နော်မဲပေးတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူစုကတိတ်မသိကြပါဘူးအဲ့တော့သိအောင်ဘလို့နီးပညာဖြန့်ပြူးမှုတွေရှိပါလဲဒီကွန်ပျူတာအပြင်ပေါ့နော
် IT ဆိုတဲ့အဖွဲ့လေးရှိရမှာ IT လေIT ဆိုတာကတော့သူတို့က NGO ကလေးပါပဲသူတို့ကနေပြီးတော့ဒီ data တွင်ကဒီတက်ကြွလှုပ်ရှားတဲ့ဒီကိုကျိုးမတ်ကအဖွဲ့အစည်းတွေကိုစုစည်းပြီးတော့ဒီဆိုရဌာနဆိုင်ရာကလူတွေနဲ့ဆက်ဆက်ပြီးတော့ကမဲစရင်ကြည့်ဖို့အတွက်ပေါ့နော်အခုချိန်ပေါ့နော်အခုချိန်ကဒါကျွန်တော်တို့ဒီမဲပေးခွင့်ရှိလားမရှိလားကိုဒါနောက်ဆုံးအချိန်ဆက်ဆက်ရမယ်အချိန်ဖြစ်ပါပြီအဲလူရောက်ဖို့အတွက်ကိုကျွန်တော်ဒီ IT နဲ့ခန္ဒီယာနဲ့ပြီးတော့အဲမြန်မာ IDG Development Organization ဆိုတဲ့အဖွဲ့ကြီးတိတိတွေအများကြီးကခံပြီးအိမ်လို့အခြားသောအဖွဲ့ကြီးတွေပူးပေါင်းပြီးတော့ကဒီမင်းစီးကြတော့ပါဆိုတဲ့ဒီဆက်နဲ့ကျွန်တော်တို့ဒီ online campaign တွေရော offline campaign တွေရောအရန်လုပ်ကြပါတယ်ခင်ဗျာအခုဆိုရင်ကျွန်တော်တို့ဒီ Facebook ကနေလည်းကျွန်တော်ဒီ mobile messaging ကြည့်တဲ့ဆော့တယ်ပြီးတော့ဒီရက်ကွက်ရောင်းနေပါလေ Facebook တွေလည်းကတ်တဲ့အပြင်ကိုကျွန်တော်ဒီဟောပေါ့အဲကတ်ကတ်တွန်းနေတဲ့ကိုပါကျွန်တော်တို့ကလက်တန်းဆောက်ဆောင်တွေပါတောက်ပြီးတော့ဒီညုံနေတဲ့ဒီမှာဝေးတယ်ပေါ့နော်ပြီးတော့နီးပညာဖက်ကနေအနေဆိုရင်ဒီအသိစားတွေနေနေပြီးတော့ဒီအဲတီရင်းကနီးပညာကော်မတီတစ်ခုနဲ့အနိုင်ငံကော်မတီတစ်ခုနဲ့ကိုပေါင်းခိုင်းပြီးတော့ကဒီမဲဆင်းကိုအွန်လိုင်းပေါ်မှာကြည့်ရဖို့အတွက်ဆိုပြီးတော့ဒီဒါဝက်ဘ်ဆိုက်တစ်ခုကိုဖန်တီးထားတယ်မှာဟုတ်ကဲ့ဘာလို့လဲဝင်ပြီးတော့ကြည့်လို့ရပါလဲသူက
ဟုတ်ကဲ့ဝက်ဘ်ဆိုက်နာမည်လေးပြောပြပေးပါဦ
းအချင်းမှာ www.checkvoterlist.ucmyanmar.org/checkvoterlist.voter ပြီးတော့ list.checkvoterlist.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot.dot
ဲ့ဒါ website ပေါ့နော်အခုလိုမျိုးပေါ့နော်ကိုပိုင်းဒီတိကျအဖွဲ့လေးတွေရွေးကောက်ပွဲမှာအဲ့အသိပညာပေးမှုတွေသူတို့လုပ်နေတယ်အစိုးရဘက်ကရောဘယ်လောက်ပံ့ပိုးမှုတွေတွေ့ရပါလဲ
အစိုးရကနေနေပြီးတော့ဘာလုပ်ပြီးတော့ဆိုတော့ဒီမဲဇင်းင်းနဲ့ပတ်သက်ပြီးတော့အစ်စ်စီမှုတွေကြီးကိုတာကိုဒီကက်ကွက်တစ်ခုချင်းစီရဲ့ဒီအဲကက်ကွက်ရောင်းတွေကိုသူတို့ကတာဝန်ပေးရတယ်မဟုတ်တောင်းပြရတယ်ဆိုတာဒါတွေကိုကတ်ဟိုပါမနော်ကတ်ထားပြီးဖို့ပြီးတော့ဒါတွေကိုဒီလိုပါဘူးမသိရင်လူတွေကိုမေးမေးဖို့ပေါ့နော်ပြီးတော့ဒါတွေကိုပြင်ဆင်ဖို့အတွက်ပြောလာတဲ့အခါမှာဒါတွေကိုပြန်မြင်ဖို့အတွက်လည်းသူတို့အနေနဲ့တော့လောက်ထားပြတောင်းလို့တွေ့ရပါတယ်မဟုတ်ဒီပညာသမားဘက်ကနေရှိမယ်ဆိုရင်တော့တူးချင်းစီလက်ဖို့တဲ့ဒီအတိချင်းစီနဲ့လက်ဖို့ဆိုတာဒေတာလိုတယ်မဟုတ်ရင်တူးတဲ့တရားလုပ်လို့ကမရဘူးတရားတူးတဲ့တရားလုပ်လို့မရတဲ့အခါမှာဒါကြတော့ဒီအဲ့ဒီဒီဟိုပါဒါဒီမိစီတို့ဒီခဏရတို့စီကိုတွားတွားပြီးတော့ဒီ data ကိုယူပါတော့ဒါပေမဲ့ဒီ data တွေကိုလည်း open source နဲ့အနေနဲ့ကို website တွေပေါ်မှာတင်ထားပေးရမှာဟုတ
်ဟာဆရာအခုမဲဆန္ဒရှင်တွေကမဲပေးမယ်ဆိုရင်သူတို့မဲပေးရမယ်ပုံကိုရဲ့ဟိုအကြောင်းကိုသူတို့သိကျင်ပါတယ်ဒီလူကိုမဲပေးရမလားဒီလူအကြောင်းသိကျင်တယ်ဆိုဘယ်မှာတွားရှာရမလဲဟိုအဆင်ပြေဆုံးကဘယ်နေရာမှာတွားရှာရလဲဟုတ်ဟုတ
်
ဟုတ်ကဲ့ဒီဒီကျင်းတွေထွက်လာတာကိုပဲဆောင်ရမှာပေါ့နော်ဒါပေမဲ့ဒီရေကောက်ပွဲဆိုတာအင်းနေပြီလေတရားသူကတော့ဘယ်လောက်နည်းနည်းလို့ဆိုတော့ကျွန်တော်မြင်တာပဲမြန်မာနိုင်ငံမှာ Facebook ဟုတ်ကဲ့ပါပါဒီအော်ဒီယိုတော့တရင်ရောအန်ဗီဒီယိုရဲ့တဲ့ဝင်ပညာကျမ်းရဆိုရင်တော့ကျွန်တော်ညီမကမိုဘိုင်းမှာမိုဘိုင်းဖုန်းယူတာကစကားတန်းထက်မှာတော့ရှိပါသေးတယ်ဒါကပြောမစင်တာမြန်မာပြည်လူကြီးရဲ့ဆရာကလည်းတော့ပါပါပကတော့လीတော်တော်ကြီးကိုများနေပါတော့ဒါပေမဲ့တကယ်တမ်းကြည့်တဲ့အခါမှာကတော့ဒီ
ဖေဖော်ဝါရီလနေ့ရက်တော့ဒီစီးနေတဲ့ပလက်ဖောင်းပေါ်မှာဒီစီးရဲ့လူတွေကိုပဲမဲဆွယ်စီးရုံးနဲ့လွတ်အောင်ဆက်တွေကိုဒါဟိုပါဘောနိုင်ငံရေးပါစီအကြီးကြီးတွေကလည်းတောက်ကြတယ်ဟုတ်ကဲ့ဒါလက်ရှိအခြေအနေအမေရိကန်တခုပေါ်ဒါကြောင့်မို့လဲဒီဖေဖော်ဝါရီလနေ့ဒီတုံးနေအမျိုးတင်ကြစားတယ်မျိုးတင်ကြပြီးတော့ဒီဟိုပါဘောနိုင်ငံရေးပါစီ
လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမှားရုံးနဲ့တော်များများပါဝင်လာပြန်တယ်လို့သိရပါတယ်။ဘာကြောင့်ဒီမဲဆန္ဒရှင်စင်းထုတ်ပြန်မှုအခောက်အခါကမှားယွင်းမှုတွေရှိနေတာပါလဲ။ဒါဟာရွေးကောက်ပွဲပေါ်တက်ရောက်မှုဘလောက်ရှိနိုင်မလဲ။လာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်
view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုကြာနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ငံတက်လှည့်ကြီးညာပေးပါအောင်မယ်ရှင်။
ခရီးချနိုင်ငံအနေနဲ့သူ့နိုင်ငံရဲ့ဇက်ကိုမပိတ်နိုင်သလိုဖိတ်သွားမှလည်းမဟုတ်ချောင်းဒါပေမဲ့ရွှေပြောင်းချေချနေထိုင်ဖို့ကြိုးစားနေတဲ့ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံဘက်ကလမ်းကြောင်းပြန်ဦးတည်ပေးသွားမှာဖြစ်တယ်လို့ခရိုအေးရှားဝန်ကြီးချုပ်ဇိုရန်မလာနိုဗစ်ကပြောကြားလိုက်ပါတယ်ဆီးရီးယားနိုင်ငံမှာရုရှားရဲ့စီးရီးတီဆောက်နေတာတွေနဲ့ရုရှားဘက်ကတိုက်ခိုက်တပ်တွေဆီလွတ်ဖို့ဆန္ဒရှိနေတယ်လို့ပြောလိုက်တာတွေပေါ်ဆိုရင်မှုတွေရှိလာနေတဲ့ကြားမှာပဲရုရှားစိုးရနဲ့တိုက်ရိုက်ပြောဆိုဆွေးနွေးသွားဖို့စင်းသားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအတွင်းဘာသာရေးကိုခုတုံးနှုတ်အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံပါဝင်တန်ယုံကိုယုံကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကပယ်ချလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြေညာပေးခဲ့တာပါဒီညစီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Glenn Bon Carlio ဖြစ်ပါတယ် VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32.40-49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.